Welcome to the Voice of America in Burmese.
Mingla mne khima to da shin mya shin. American Bureau of Washington DC မြို့တော် BOE American တပ်ရဲ့2022ခုနှစ်စက်တင်ဘာလ16ရက်နေ့တောက်ချန်နေမနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24.50 လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်။ဒီမှာသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းလေးကိုကိုစုံမိုးကျွန်နဲ့အတူပြောပြမှာပါဒီမိနစ်နားဆင်ရမယ့်သတင်းဒီမှာတော့ယူကရိန်းသမ္မတနဲ့ဥရောပကော်မရှင်ဥက္ကဋ္ဌတို့ကိဖ်မြို့တော်မှာတွေ့ဆုံပါတယ်ရုရှားနဲ့တရုတ်သမ္မတတွေကတော့ဥဇဘက်ကစ္စတန်နိုင်ငံမှာတွေ့ပါတယ်ဗြိတိန်ပြည်မှာရေယူလောင်းအများပြည်သူကာရဝပြူကြပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကြားကြရမှာပါခင်ဗျာ
ကောင်းပါပြီရှင်စစ်ကောင်စီနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာတော့လပေါင်း20အတွင်းတိုက်ပွဲပေါင်း1000ချီဖြစ်ခဲ့တယ်လို့ KNU ကပြောပါတယ်ရခိုင်မှာတော့သွားရေးလာရေးအခက်တွေလို့ပြည်သူတွေဒုက္ခရောက်နေကြပါတယ်
အဲ့လိုမျိုးလမ်းပြပိတ်ထားတော့လေကျင်းမာရေးအတွေ့လေးစုရင်ရတယ်စာဝဲနေရေးအတွေ့လေးစုရင်ရတယ်အခုဆိုရင်ပြည်သူလူထုတွေနေတနေရောင်းလို့တနေစားရ
ရခိုင်ဒေသခံတို့ပြောပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲရခိုင်လက်နက်ကင်တက်နဲ့ဝါတပ်ဖွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတယ်ဆိုတဲ့သတင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီသတင်းနေနဲ့တူဦးအောင်ခင်ရဲ့မြမရေးတုံးသက်ချက်ကျင်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါအခုရန်စွန်တော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမှုကျော်တို့ပြောပြပေးကြပါအောင်ရှင်
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့ကြာသပတေးနေ့ကကိဖ်မြို့တော်မှာတွေ့ဆုံခဲ့တဲ့ဥရောပကော်မရှင်ဥက္ကဋ္ဌကစီးပွားရေးလူမှုရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ယူကရိန်းနိုင်ငံကိုဥရောပသမ္မတ EU ဖော်ဝင်ဖြစ်လက်ခံနိုင်ရေးကိစ္စတွေကိုဆွေးနွေးမယ့်အကြောင်းပြောပါရယ်ရုရှားကျူးကျော်စစ်နောက်ပိုင်းတတိယအကြိမ်ခီးစဉ်မှာဥရောပသမ္မတ EU ဖော်ဝင်ဖြစ်ရှောက်ထားတာအပောင်းဝင်ယူကရိန်းမှာအပြောင်းအလဲတွေအများပြားတွေ့မြင်ခဲ့ရတယ်လို့လည်းပြောဆိုခဲ့ပါရယ
် Indeed it is now
ဒီစစ်ချင်းချုပ်လာတဲ့စစ်ပွဲဆက်တင်ခဲ့ပြီးနောက်ပိုင်းတတိယကြိမ်ကိဖ်မြို့တော်ကိုရောက်လာတာပါအကောင်ဘက်ကိုပြောင်းလဲတာတွေတွေ့မြင်ရတာဟာလည်းအားရစရာကောင်းပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကြာသပတေးနေ့တုန်းကပြောသွားတာပါရုရှားချွတ်ချုပ်မှုဆက်တင်ခဲ့ပြီးနောက်ဖေဖော်ဝါရီလနောက်ပိုင်းမှာပဲ EU ဖွဲ့မှဝင်ဝင်ရဖို့ယူကရိန်းကလျှောက်ထားခဲ့တာဖြစ်ပါတယ်ယူကရိန်းရဲ့ဖွဲ့ဝင်ဖြစ်ခွင့်ရရေးလျှောက်လာလို့ EU ကဇွန်လထဲမှာပဲလက်ခံထားတာပါအချိန်ထဲမှာပဲယူကရိန်းနိုင်ငံကီဗီမြို့ကိုရုရှားရဲ့ခရုစ်မစ်ဆိုင်တုံးနဲ့ပြစ်ခတ်မှုအတွက်သမ္မတဇယ်လင်စကီကညစဉ်ထုတ်လွှင့်တဲ့မိန့်ခွန်းမှာဝေဖန်သွားပါတယ်ရုရှားရဲ့မစ်ဆိုင်တုံးဟာစီးရီးယားတံပိုးမရှိသလိုဒေသခံအရသာထောင်နဲ့ချီအားထားနေရတဲ့ရေကာတာကိုထိမှန်ခဲ့တယ်လို့လည်းပြောဆိုသွားပါတယ်ယူကရိန်းတပ်တွေရဲ့တံကြန်ထိုးစစ်တွေအတွင်းနိုင်ငံရှိမြောက်ဘက်ကခါကိဖ်ဒေသတစ်ခုလုံးနီးပါးပြန်လည်ထိန်းချုပ်နိုင်ပြီလို့လည်းသမ္မတကပြောဆိုသွားပါတယ်
ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတရုတ်အနေနဲ့မေကွန်းထုတ်တာတွေစိုးရိမ်ပူပန်တာတွေအပေါ်နားလည်ပါကြောင်းဥဘက်ကစ္စတန်နိုင်ငံမှာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံစဉ်ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်တရုတ်နိုင်ငံသားရဲ့မူဝါဒမှာအခြားတိုင်းပြည်တွေရဲ့နယ်မြေပိုင်ဆိုင်မှုကိုလေးစားရမယ်လို့တရုတ်သမ္မတရှီချင်းဖင်ကပြောဆိုခဲ့ပေမဲ့ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲမှာတော့တရုတ်အနေနဲ့ကြားနေပဲရပ်တည်ပါတယ်ယူကရိန်းပဋိပက္ခမှာထိန်းညှိပြီးရပ်တည်တဲ့အတွက်မိတ်ဆွေတရုတ်ရဲ့ရည်တည်ချက်အပေါ်တံပိုးထားပါတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကစပကလန်မြို့မှာတရုတ်သမ္မတနဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်အမေရိကန်ဥဆောင်တဲ့အနောက်တိုင်းနိုင်ငံတွေကအင်အားစုတစ်ခုတည်းကိုဗိုလ်ပြူတဲ့ကမ္ဘာအခင်းအကျင်းယူနီပိုလာဝါကိုဖန်တီးနေတယ်လို့ရုရှားသမ္မတပူတင်ကအမြင်ရှိပါတယ်တဦးတယောက်ကသူတို့စိတ်ကူးစိတ်သားတွေကိုတစုံတရာရှင်းလင်းပြောဆိုခြင်းမရှိဘဲအခြားတရားကိုလိုက်နာဖို့လှုံ့ဆော်တာမျိုးမဟုတ်ဘဲကုလသမဂ္ဂကိုအဓိကထားပြီးနိုင်ငံတကာဥပဒေတွေနဲ့အညီအင်အားစုအလုံးကိုဗဟိုပြုတဲ့ကမ္ဘာအခင်းအကျင်းမัลတီပိုလာဝါနဲ့ဒီမိုကရေစီစနစ်ကိုထူထောင်ဖို့ကျွန်တော်တို့အတူတကွရပ်တည်ပါတယ်လို့သမ္မတပူတင်ကပြောဆိုခဲ့ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတရုတ်ဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့သမ္မတရှီရဲ့မိန်ကွန်းအဖွင့်မိန်ကွန်းထဲမှာရုရှားကလှုပ်ဖို့ကင်မက်တင်နဲ့လက်တွဲပြီးတော်ဝင်ခံမှုရှိတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့ပြောင်းလဲနေတဲ့ကမ္ဘာကြီးမှာစင်ဆက်မပြအပြူသဘောဆောင်တဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ကြောင်းရုရှားကဖော်ပြထားပါတယ်
။ယူကရိန်းမှာဇပိုရီရှားနျူကလ িয়ার ဒါတာဘေးစ်အုံမှာရုရှားတပ်တွေသိမ်းပိုက်ထားတာအဆုံးသတ်ဖို့နိုင်ငံတကာနုမြူစွမ်းအေဂျင်စီ IAEA ဘုတ်ဖွဲ့ရဲ့ဩစတြေးလျနိုင်ငံဗီယက်နမ်ရုံးချုပ်ကတကပိတ်စည်းဝေးမှာဆုံးဖြတ်လိုက်တဲ့အကြောင်းတန်တမန်တိုင်ဝမ်ကပြောပါရယ် IAEA ဆုံးဖြတ်ချက်မှာတော့ဇပိုရီရှားပါဝင်ယူကရိန်းနိုင်ငံကနျူကလ িয়ার စစ်ရုံတွေမှာရုရှားရဲ့လုပ်ရည်တွေနဲ့တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုထားတာပါဖွဲ့ဝင်35ယောက်ပါဝင်တဲ့ဘုတ်ဖွဲ့မှာ တရုတ်နဲ့ရုရှားနှစ်နိုင်ငံကကန့်ကွက်ခဲ့ပြီးထောက်ခံမဲ26မဲမဲမပြေတာ9မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဇပိုရီရှားနျူကလ িয়ার ဆက်ရုံကိုစစ်ဘက်ကသိမ်းပိုက်ထားတာကြောင့်မတော်တဆဖြစ်နေတဲ့အန်ဒီအေတိတိကျကျတိုးလာနေပြီးယူကရိန်းနိုင်ငံသားမကအိမ်နီးချင်းတွေနဲ့နိုင်ငံတကာအသံဝိုင်းကိုပါထိခိုက်နိုင်တယ်လို့လည်းဆုံးဖြတ်ချက်မှာဖော်ပြထားတာပါ။ရုရှားစစ်တပ်နဲ့ရုရှားနျူကလ িয়ার လုပ်ငန်းရော့စတိုတွန်အနေနဲ့နျူကလ িয়ার ဆက်ရုံကိုယူကရိန်းအနာမဏီထံပြန်လည်လွှတ်ပြောင်းပေးဖို့လည်းဆုံးဖြတ်ချက်ထဲမှာထည့်သွင်းထားပါတယ်။အဲဒီဆိုင်ရာရုရှားကိုယ်စားလှယ်ကတော့အနောက်နိုင်ငံတွေရဲ့အကူအညီနဲ့ယူကရိန်းတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အချက်ကိုဆုံးဖြတ်ချက်ထဲမှာထပ်သွင်းဖော်ပြမထားဘူးဆိုပြီးကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့တာပါ။ဥရောပတိုင်းမှာအကြီးဆုံးဖြစ်တဲ့ဇပိုရီရှားနျူကလ িয়ার ဆက်ရုံကိုမကြသေးခင်သတင်းပတ်တွေအတွင်းအချင်းချင်းတိုက်ခိုက်ခံခဲ့ရတာကြောင့် IAEA ကစိုးရိမ်နေတာဖြစ်ပါတယ်။တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့ယူကရိန်းတို့ကအပြန်အလှန်အပြစ်ဖို့နေတာဖြစ်ပါတယ်။
လန်ဒန်မြို့မှာရှိတဲ့ဝင်းမင်စတာခန်းမကြီးမှာထားရှိတဲ့ဘုရင်မကြီးအဲလစ်ဘဲရဲ့ရုပ်အလောင်းကိုနောက်ဆုံးကာရဝပြုဖို့ထောင်ပေါင်းများစွာသောလူတန်းကြီးဟာဂျာတာပရင်းနေ့မနေ့ရောက်တဲ့အချိန်ညာလုံးပေါက်တန်းစီဆောင်ဆိုင်ခဲ့ကြပါတယ်။သိမ်းမြင့်တဲ့ Tower Bridge တခြားအရှေ့၃မိုင်ခွဲလောက်ရှိတဲ့လူတန်းကြီးဆောင်ဆိုင်နေခဲ့ပါတယ်။တနင်္လာနေ့တရားဝင်ဇာပနာအခမ်းအနားမတိုင်မီအနည်းဆုံးလူ9သိန်းလောက်လာရောက်ကာရဝပြုလိမ့်မယ်လို့တာဝန်ရှိသူတွေကမျှော်လင့်ထားပါတယ်။ဝင်းမစ္စတာခမ်းဘာကိုတရက်ကို23နာရီဖွင့်လှစ်ထားမှာဖြစ်ပြီးစစ်သားတွေကစောင့်ကြနေမှာဖြစ်ပါတယ်။တောက်ကြနေမှာချားဘီရင်နဲ့ညီကိုပေါင်နှမတွေကဘီရင်မာကြီးရုပ်အလောင်းအနီးမှာလောက်ရောက်ပြီး15မိနစ်ကြာကာရဝပြုနှုတ်ဆက်မှာဖြစ်ပါတယ်။တနင်္လာနေ့မှာဝင်းမစ္စတာဖျားချောင်းမှာကျင်းပမဲ့ဇာပနာအခမ်းအနားမှာတော့ပြည်တွင်အစိုးရခေါင်းဆောင်တွေအပါအဝင်ဖိတ်ကြားထားသူစုစုပေါင်း 2,000 လောက်တက်ရောက်ဖို့ရှိပါတယ်။ဘီရင်မာကြီးကိုနောက်ဆုံးကာရဝပြုတဲ့အနေနဲ့ဗြိတိန်တနိုင်ငံလုံး2မိနစ်ကြာညင်သက်ရောက်မှာဖြစ်ပြီးအဲ့ဒီနောက်ဘီရင်မာကြီးရဲ့ရုပ်အလောင်းကိုလန်ဒန်မြို့လေကိုဖြတ်ပြီးဘန်ကင်ဟမ်နန်တော်အနီးကဝဲလ်ဒင်တန်မုတ်ဦးကြီးရှိရာနေရာကိုစစ်သုံးမြင်းရထားနဲ့တည်ဆောက်မှာဖြစ်ပါတယ်။နောက်ကနေချားဘီရင်နဲ့ညီကုံမောင်နှမတွေလမ်းလျှောက်လိုက်ပါကြမှာဖြစ်ပါတယ်။အဲ့ဒီနောက်ဝင်းစာရဲတပ်အနီးကစိန့်ဂျော့ချ်ဖျားရှိခိုးကျောင်းမှာပို့ဆောင်ပြီးစစ်အခမ်းအနားနဲ့ဂုဏ်ပြုမှာဖြစ်ပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့စတ္တမမြောက်ဂျော့ချ်ဘီရင်ကစတ္တမမြောက်ဂျော့ချ်ဘီရင်ဗိမာန်မှာတော်ဝင်မိသားစုတွေကဘီရင်မာကြီးရုပ်အလောင်းကိုခွင့်ပေးခင်ပွန်တဲ့မေသာဖိလိရဲ့အုတ်ကူအနည်းမှမြုပ်တယ်မှာဖြစ်ပါတယ
်ဘယူအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12.13 MHz အိုင်းဒိုမီတာ40 kHz 8.13 MHz အိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နိုင်ငံကချမ်းဖက်ဖွဲ့ရဲ့အစိမ့်မြင့်ခေါင်းဆောင်တွေကိုတုတ်တင်တဲ့အမေရိကန်ရဲ့စစ်စင်ရေးတွေပေါ်တန်တရားသဘောထားတွေရှိနေပေမဲ့လက်တွေ့အကျိုးခံစားရတွေရှိနေတဲ့အကြောင်းအချမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးထိတ်တန့်ရရှိသူကပြောဆိုလိုက်ပါတယ်အမေရိကန်ရဲ့လက်ချက်နဲ့ဒီနေ့ထဲ IS နဲ့ Al-Qaeda အချက်ဖက်အဖွဲ့ခေါင်းဆောင်တွေတည်ဆုံးခဲ့ပြီးနောက်အချက်ဖက်အဖွဲ့နှစ်ဖွဲ့စလုံးဟာဆက်လက်ရပ်တည်နေအောင်ဦးစားပေးကြိုးပမ်းနေရတဲ့အကြောင်းအချက်ဖက်ဝါဒတံပြန်တပ်ဖြည့်ဌာနရဲ့ Director Christine Abizak ကပြောဆိုခဲ့တာပါအထူးသဖြင့် IS စစ်သွေးကြွအဖွဲ့ဟာအထိနာနေပြီးစီးရီးယားနိုင်ငံအနောက်မြောက်ဘက်မှာ February လတဲ့အမေရိကန်ထူးတပ်ဖွဲ့ရဲ့စီးနင်းတက်ခိုက်မှုအတွင်းအဖွဲ့ခေါင်းဆောင် Hajj Abdullah လို့လူသိများတဲ့ Abu Ibrahim Al-Hashimi ကရှိတည်ဆုံးခဲ့တာကြောင့်ဆက်လက်ရပ်တည်နိုင်မှုကြိုးပမ်းနေရတဲ့အကြောင်းပြောဆိုတော့ပါတယ်။အဘူအီဘရာဟင်တည်ဆုံးတဲ့စစ်စင်ရေးအပြီးမှာတော့လည်းအမေရိကန်စစ်တပ်အစစ်မြင့်အရာရှိတွေက IS ဆွေးရောက်ဖွဲ့အတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်ပြောခဲ့မှုပါတယ်။ဇူလိုင်လကုန်ကအမေရိကန်ရဲ့လေကြောင်းတက်ခတ်မှုကြောင့်အယ်ခိုင်ဒါအဖွဲ့ကိုအချိန်တော်ကြာခေါင်းဆောင်နေခဲ့တဲ့အီမန်အယ်ဇာဝါဟီရီတည်ဆုံးခဲ့တာကလည်းကြီးမားတဲ့အကျိုးဆက်ဖြစ်နေအမေရိကန်ရာရှိတွေကပြောဆိုထားကြပါတယ်။
အမေရိကန်ပြည်ထောင်စုအတွင်းနှစ်ဆက်ဖြတ်ကျော်ဝင်ရောက်မှုတွေတိုးလာနေတဲ့အတွက်ဂျူဘာ၊နီကာရာဂါနဲ့ဗင်နီဇွဲလာကရွှေ့ပြောင်းဝင်ရောက်လာသူတွေကိုမက္ကဆီကိုကပုံမလက်ခံဖို့သမ္မတဘိုင်ဒန်အစိုးရကနေမက္ကဆီကိုကိုတိုက်တွန်းနေကြောင်းအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုရဲ့ COVID-19 ကာကွယ်ရေးမူဝါဒအရပြန်လည်မောင်းနှင်ထုတ်ခံရသူတွေကိုပုံမလက်ခံဖို့မက္ကဆီကိုကိုတိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့ဒီမူဝါဒကိုအဆုံးသတ်မယ်လို့အမေရိကန်အစိုးရကလူသိရှင်ကြားပြောဆိုထားပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တနင်္လာနေ့ကမက္ကဆီကိုနိုင်ငံကိုတွားရောက်ခဲ့တော့ကဒီကိစ္စကိုဆွေးနွေးခဲ့တယ်လို့အမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုအတည်ပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့မက္ကဆီကိုဘက်ကတော့ဘာကတိကဝတ်မှမပေးခဲ့ပါဘူး။ ဒီလိုလက်ခံဖို့မက္ကဆီကိုတိုက်တွန်းရတာဟာအတော်ကိုခက်တယ်လို့အမေရိကန်အရာရှိတူကပြောဆိုပါတယ်။ဒီဘန်နာနှစ်အတွင်းအမေရိကကပြန်လည်မောင်းနှင်ထုတ်ခံရသူ2,900ကျော်ကိုမက္ကဆီကိုကလက်ခံတာပြီးဖြစ်ပါတယ်။သူတို့ဟာဂွန်တီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗေရိုနိုင်ငံကသူတွေဖြစ်ပါတယ်။ကျူဘာ၊နီကာရာဂါနဲ့ဗင်နီဇွဲလာကတော့9,000ကျော်လောက်ပဲလက်ခံထားပါတယ်။
အမေရိကန်မီဒီယာကုမ္ပဏီနဲ့လုံထမတမကရီချာလောက်ခလာဆန်နဲ့လုပ်ငန်းဝင်တူတက်ရေးကနဦးသဘောတူညီချက်ရခဲ့တာကြောင့်နိုင်ငံတော်ဝန်မီဒီယာလုံထမတွေသဘိတ်မောက်မဲ့အရေးရှောင်ရှားနိုင်ခဲ့တဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကချီးမွမ်းလိုက်ပါတယ
် And this is a win for tens of thousands of railway workers.
ဒီမီဒီယာဝန်ထမ်းတွေနဲ့သူတို့ရဲ့လူကုန်သိက္ခာသူတို့အလုပ်ရဲ့ဂုဏ်သိက္ခာတွေအတွက်အောင်ပွဲပါလို့သမ္မတဘိုင်ဒန်ခြားသာပင်းကအင်တာဗျူးတွေမှာပြောသွားတာပါလုံထမဝန်ကြီးမာတီဝက်ရှ်မီဒီယာကုမ္ပဏီနဲ့လုံထမတမကရီချာနိုင်နေစကြစစ်ဆန်ညီနိုင်ခဲ့ပြီးတော့ရရှိခဲ့တဲ့သဘောတူညီချက်ကိုအစိုးရကကြာသာပင်းနဲ့စောပိုင်းမှာကြေညာခဲ့တာဖြစ်ပါတယ်။ကနဦးသဘောတူညီချက်ကိုတော့တမကဖော်ဝင်ကလက်ခံအတည်ပြုပေးကြရမှာဖြစ်ပါတယ်။ဂျမားရေးဆက်ရှောက်မှုကုန်ကျစရိတ်တွေလုပ်ငန်းဝင်အခြေအနေတိုးတက်မှုတွေရရှိဖို့လာမယ့်9နှစ်အတွင်းလစာ24ရာခိုင်နှုန်းတိုးပေးမှာဖြစ်ကြောင်းလည်းအင်ဗျူရောမှာတမကပြောဆိုသွားတာပါ။အမေရိကန်စီးပွားရေးမှာအဓိကကြောရိုးဖြစ်တဲ့မြေသားလုပ်ငန်းမှာအခုသဘောတူညီချက်ကြောင့်အလုပ်သမားရရှိရေးပုံမလွယ်ကူလာမှာဖြစ်ပြီးမီးထားကုမ္ပဏီတွေအတွက်လည်းအကျိုးရှိစေလိမ့်မယ်လို့သမ္မတကပြောပါရယ်ကိုဗစ်ကရောဂါအခက်အခဲတွေကြားအမေရိကန်ပြည်သူတွေအတွက်ကုန်ပစ္စည်းတွေရောက်ဖို့နေအောင်ဆောင်ရွက်ပေးကြတဲ့မီးထားအလုပ်သမားတွေနဲ့ကုမ္ပဏီတွေကိုကျေးဇူးတင်တဲ့အကြောင်းလည်းသမ္မတကပြောကြားသွားပါရယ်
ကဘာကျော်တင်းနစ်အားကစားသမားရော်ဂျာဖီဒါဟာနောက်ရက်သက်တပတ်အတွင်းလန်ဒန်မှာရှိတဲ့လာဗာဖလာကစားပွဲပွင့်ရင်တင်းတင်းနစ်လောကကနေအနားယူတော့မယ်လို့တောက်ကြနေတုန်းကကြေညာခဲ့ပါတယ်။အသက်42နှစ်ရှိပြီဖြစ်တဲ့ဆွစ်ဇာလန်နိုင်ငံသားရော်ဂျာဖီဒါဟာကဘာပေါ်ကထိပ်တန်းချန်ပီယံဆုကြီး၄ခုဖြစ်တဲ့အမေရိကန်၊ဗြိတိန်၊ဝမ်ဘလ်ဒန်ဩစတြေးလျနဲ့ပြင်သစ်ချန်ပီယံဖလားဆူကြီး၄ခုစလုံးကိုတပြိုင်တည်းထဲရတဲ့ Grand Slam ကိုအကြိမ်20ရရှိခဲ့သူဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ် British Wimbledon ပွဲပြီးကြတဲ့ကနောက်ထပ်ပွဲတွေမကစားတော့ပဲရပ်ဆိုင်းနေခဲ့ပါတယ်။သူအနားယူတော့မယ့်အကြောင်းနဲ့ပတ်သက်ပြီးသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားတာကတော့ပြီးခဲ့တဲ့3နှစ်အတွင်းသူ့အနေနဲ့ဒဏ်ရာရတာတွေခွဲစိတ်ကူးသားရတာတွေရှိခဲ့တာကိုအားလုံးသိပြီးဖြစ်မှာပါလို့ဖော်ပြချပါတယ်။သူ့အနေနဲ့အပြည့်အဝပြန်လည်ကစားနိုင်မှုအပြင်းထန်ကြိုးစားခဲ့ပါတယ်။ဒါပေမဲ့လည်းသူ့ရဲ့ခန္ဓာကိုယ်ရဲ့ဆွမ်းဆောင်နိုင်မှုကိုသိရှိကြောင်းနဲ့သူဟာအသက်42နှစ်ရှိပြီဖြစ်ကြောင်းဖော်ပြထားပါတယ
်။သောက်ချန်နေမနေ့ခင်းအတွက်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လွင်ဦးနဲ့ကိုစော်မှုကျော်တို့တင်ပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားလပေါင်း20ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးတိုက်ပွဲပေါင်း6,000ကျော်ဖြစ်ခဲ့တယ်လို့စစ်ကောင်စီရဲ့စခန်းကြီး9ခုကိုတိုက်ခိုက်ဖျက်ဆီးပစ်နိုင်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးလပေါင်း20အတွင်းတိုက်ပွဲပေါင်း6,000ကျော်ဖြစ်ခဲ့တယ်လို့စစ်ကောင်စီဘက်ကလက်နက်ကြီး4,000ကျော်ပစ်ခတ်ခဲ့တယ်ဆိုပြီး KNU ဘက်ကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်လေကြောင်းကနေဘုံကျဲတိုက်ခတ်မှုပေါင်းအကြိမ်တရာကျော်ရှိခဲ့တယ်ဆိုပြီး KNU နဲ့သတင်းပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွေတူးကအခုလိုပြောပါတယ်။
ကျန်နေဟိုအုပ်စုကြီးကမှာပေါ့လက်ပေါင်း20အတွင်းမှာတော့တိုက်ပွဲပေါင်းတိုက်ပွဲပေါင်းကတော့6,000ဖြစ်တာပေါ့နော်အဲလက်ပေါင်း20အတွင်းပေါ့တော့ကျွန်တော်တို့ဒီတိကျကြီးတွေရတဲ့ပေါ့လက်နေကြီးအလုံးကြီးပေါ့စစ်ကောင်စီကဟိုဒီဒီလိုမျိုးခံတဲ့ကြီးရတဲ့အော်ကျေးဇူးတင်ဒီကနေ့ဒီကစားတဲ့ဒီဒီရဲ့အကြောင်းကိုပြန်လာကြည့်လက်နဲ့ဆိုင်အတွင်းတော့ဒီကိစ္စနဲ့ဒီအော်ပြချတာတော့အလုံးပေါင်းတော့အော်4,400နဲ့6,000ရှိတာပေါ့ဒါလည်းကျွန်တော်တို့ယူတွေ့လို့ရတဲ့အဆုံးစီပဲပေါ့ဒါပေမဲ့ယူတွေ့လို့မရတဲ့အလုံးစီတွေလည်းရှိတာပေါ့နော်ကျွန်တော်တိုက်ပွဲဖြစ်နေတာဒါကြည့်ရလို့လည်းဘုံမဲ့ကျဲတာတော့မမျိုးမသာရှိတာပေါ့နော်ကျွန်တော်ဒီစက်ကွေးတင်းထန်တဲ့နေရာကိုဆိုတော့ရေကြောင်းအပြည့်စုံကျဲတဲ့ဟာလည်းရှိတယ်ပြည်သူလူထုနေထိုင်တဲ့ကျေးရွာနဲ့ပြည်သူလူထုတောင်းဆင်တဲ့နာ ဒီရကျရှိရှိနဲ့ဘယ်တိုင်းတက်ခဲ့တာတွေရှိတာပေါ့လူနေမှာနော်စုပေါင်းအားလုံးကတော့119ကျော်ရှိတာပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာထိတွေ့တိုက်ပွဲများထောင်ချီဖြစ်ခဲ့ရုံသာမကစစ်ကောင်စီရဲ့စခန်းတွေကိုတိုက်ခတ်ရမှာစခန်းပေါင်း9ခုလောက်ကိုတိုက်ခိုက်ရှင်းလင်းနိုင်ခဲ့တယ်လို့လည်းပြောပါတယ
်တိုက်ခိုက်ရှင်းလင်းခဲ့တာပေါ့နော်ဒီအဲ့ဒါတော့ကျွန်တော်တို့သတ်မှတ်ထားတဲ့စခန်းကြီးတွေပေါ့နော်ဒါကစခန်းရဲ့ဒီဒီရတာလေစခန်းရဲ့ဒီရတာကျွန်တော်တို့ဈေးကနေတက်မှတ်ပေးလို့ပေါ့ဒီအထူးသဖြင့်ပြည်သူစုနေထိုင်တဲ့စခန်းနဲ့ပြည်သူစုနဲ့စစ်ကောင်စီနဲ့ရောတဲ့ခံရပါစစ်ကောင်စီနဲ့ BGL နဲ့ရောတဲ့နေထိုင်တဲ့စခန်းမျိုးပေါ့ဒီစခန်းသေးသေးလေးကတော့ကြာမြတ်ပြည့်ရှိတာပေါ့ဒါပေမဲ့စခန်းကြီးတွေကတော့ကျွန်တော်ကိုယ်ကိုလာတော့ရှိတယ်ပေါ့နော်
စစ်ကောင်စီဘက်ကထောင်ထဲချီပြီးတေဆုံးမှုဒဏ်ရာရမှုတွေရှိကြောင်း KNU ဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့အရေးအတွက်နဲ့အတိအကျကိုစစ်ကောင်စီဘက်ကထုတ်ပြန်တာမရှိတာကြောင့်တိကျအတည်ပြုလို့တော့မရသေးပါဘူးအခုဆိုရင်ကရင်ပြည်နယ်အတွင်းကတပ်မဟာအသီးသီးမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒုက္ခသည်ပေါင်း 3,900 ကျော်ရှိလာပြီလို့လည်းပြောပါတယ
် 3,900 ငါကလည်းရှိရအောင်ရှိတာပေါ့ကျွန်တော်ချင်းအတိအကျောက်ထားတာပေါ့နော်
ဟုတ်ကဲ့
ကျွန်တော်တို့စီစဉ်နေတဲ့ဒေသကြီးတွေလည်းရှိသေးတာပေါ့စီစဉ်ချက်မှုတွေ
KNU ဘက်ကတော့တိုက်ပွဲလာကျောက်သတင်းတွေကိုလည်းထုတ်ပြန်ခဲ့တယ်လို့အခုလိုမျိုးဆက်အနာသိမ့်ပြီးတစ်နှစ်ခွဲကျော်ကာလအတွင်းမှာလာပေါင်း20ကိုတေချာစီးရင်ပြုစုပြီးထုတ်ပြန်ခဲ့ရလို့ဆိုပါတယ် KNU ဘက်ကအခုလိုသတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကဘာမှတုံ့ပြန်တာတော့မရှိသေးပါဘူးရှင
်မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါလေရှင်ရခိုင်ပြည်နယ်ဘက်ကတွားရည်လာရဲ့အခက်ခဲတွေ့နေတဲ့အခြေအနေကိုလည်းတင်ပြပေးပါမယ်ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားစစ်ရေးတင်းမာနေချိန်မှာပဲရခိုင်ပြည်နယ်မှာရေချောင်းကနေတွာလာမဲ့ဒေသခံတွေအကြောင်းကြားပြီးမှတွာလာဖို့ AA အဖွဲ့ကအမိန့်ထုတ်ထားပါတယ်မြန်မာစစ်တပ်ဘက်ကလည်းကုန်းလန့်အပြင်ရေလန်းတွေကိုပါထပ်ပိတ်ပြီးစစ်ဆေးဓာတ်တွေတိုးလှုပ်လာပါတယ်ဒါကြောင့်လဲရသေးတောင်ဘူးသီးတောင်နဲ့မောင်တော်ဒေသကဒေသခံတွေတွာရည်လာရည်အခက်ခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရခိုင်ပြည်နယ်အခြေအနေသတင်းပေးပို့ချက်ကိုတော့ကိုရဲမုံပြောပြပေးထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းရတိတောင်ဗူဒီတောင်နဲ့မောင်နှုံးမြို့နယ်တွေမှာမကြသေးခင်ရပ်ပိုင်းကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မောင်နှုံးမြို့နယ်ထဲမှာလည်းအပြန်အလှန်ပစ်ခတ်မှုတွေထပ်ဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်ဒုတိယပတ်လောက်ကတည်းကမြန်မာစစ်တပ်ဘက်ကကုန်းလန်းချောင်းတွေကိုပိတ်ထားပြီးအခုအခါမှာတော့ရေလန်းတွေကိုပါထပ်ပိတ်လာတာပါ။ရေလန်းကုန်းလန်းတွေကိုပိတ်ထားတာကြောင့်အဲ့ဒီဒေသတွေမှာကုန်စင်းနှုံးတွေမြင့်တက်နေတယ်လို့တချို့လက်လောက်လောက်စားတွေအတွက်စားရေးတောက်ရေးအခက်အခဲတွေကြုံနေရတယ်လို့မောင်တော်ဒေသခံအမျိုးသမီးတူကပြောပါတယ်
အဲ့လိုမျိုးလမ်းပြီးပိတ်ထားတော့လေကျင့်မာရေးအတွေ့လေးစုရင်ရတယ်စာဝဲနေရေးအတွေ့လေးစုရင်ရတယ်အခုဆိုရင်ပြည်သူလူထုတွေနေတဲ့နေရောင်လို့တနေစားရတဲ့ဘဝလူမျိုးတွေလူတွေလူစုတွေနော်အဲ့လိုမျိုးလူတွေအများကြီးနေနေကြပြီသားသမီးတွေနဲ့သူတို့မှကျင့်မာရေးကြောင်းနဲ့အဲ့လိုမျိုးလူတွေအများကြီးနေနေကြပါပြီ
ရတိတောင်ဗုဒ္ဓတောင်နဲ့မောင်တော်ဒေသအတွက်ကျင့်မာရေးပညာရေးစီးပွားရေးနဲ့ကုန်စည်စီးဆင်းမှုတွေအတွက်စစ်တွေမျိုးကိုအားကိုးနေရတာပါကုန်းလန်းရေလန်းတွေကိုဒီအတိုင်းဆက်ပြီးပိတ်ထားမယ်ဆိုရင်ဒေသခံတွေရက်တည်ရေးအကျက်အသေးတွေပိုဆိုးလာနိုင်တယ်လို့လည်းမောင်တော်ဒေသခံသူကပြောပါဗျ
။ဆက်ပြီးတော့ပိတ်ထားရင်တော့အသက်ဘေးနဲ့ဘေးနဲ့ကုန်ကြုံရပါမယ်။ကျဲမာရေးကြောင့်တမျိုးပြင်မယ်။ငယ်ပြည့်ပြီးတော့ဆင်းမယ်တခု။အဲ့လိုမျိုးဘေးမလွယ်ဘူးဆင်းမယ်ဟာကတော့
ကုန်းလန်းပိတ်ထားတာကြောင့်ရတိတောင်မျိုးကဒေသခံတွေရေလန်းခီးကိုအားကိုးနေခဲ့ရတာပါ။အခုခါရေလန်းကြောင့်ကိုပိတ်လိုက်တာကြောင့်စစ်တွေကိုကြောင်းတွားတက်မဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေအခက်အခဲကြုံနေရတယ်လို့ဒေသအသီးအသီးမှာနေရပြန်မရပဲပိတ်မိနေသူတွေလည်းရှိနေပါဗျ။ရတိတောင်ဒေသခံသူဖြစ်တဲ့ကိုအောင်မင်းစိုးကတော့လက်နက်ကင်ပြိပခါကြမှာပြည်သူတွေမြေစာပင်ဖြစ်နေရတယ်လို့ပြောပါဗျ။
ကျွန်တော်တို့ကတော့ဒီနှိပ်ဖက်တဲဘင်းဆရာဟိုတိတ်ပွဲဖြစ်တာတော့သူတို့ဆွေးနေတာပဲဖြစ်ဖြစ်သူတို့တိတ်တာပဲဖြစ်တော့ကသူတို့တက်တယ်ကျွန်တော်ဘာမှမဆိုင်တဲ့ပြည်သူတွေကတော့ကုလုံးလုပ်ပြီးတော့ပြည်သူတွေကိုရေရှက်ရှိရှိနဲ့အခုလိုနေထိုင်စီနောင်လောက်တာတွေတော့မလုပ်သေးရှင်သူတို့မသင်ခါလို့ရှိရင်ကျွန်တော်လာလာတဲ့ခင်းမှာဟိုစိတ်ဆဲပြီးမှဒါပြည်သူအရသာဘာမှမဆိုင်ဘူးဆိုလို့ရှိရင်လဲလဲလဲသားလာခွင့်တော့ပေးသောင်းတယ်လို့ယူဆတယ
်မောင်တော်ဒေသခံသူကတော့လူတွေရဲ့အသက်ရှင်ရည်တည်ရေးအတွက်လန်းလန်းလန်းတော့ပြန်ဖွင့်ပေးဖို့တင့်တယ်လို့ပြောပါတယ်
ဒီစာနဲ့ရိတ်ခါလေးသိခွင့်ရအောင်ရေလန့်မှာဟုံးရင်တောင်မှကုန်းလန့်ကိုတော့ဖွင့်ပေးစီရှင်ပါလေပြီးတော့ကျင့်မာရေးကြောင့်ဆိုလေခြေကူတာဖို့ဘာဖို့ညာဖို့အထောက်ထားထောက်ခံရှိတဲ့ပါလေလူရင်လေယူတော့မေဘောနော်အဲ့လိုမျိုးပေါ့ကျင့်မာရေးကြောင့်လဲကိုလေဖွင့်ပေးစီရှင်ပါလေခြေကူတာဖို့တော့ဖို့ဟိုစာဝဲနေရတဲ့ sapo, yekari svi lakwe, elu nyu atwene lengu do mnyenye le pwimpi zi shimba lube bio shimba.
Aku lo, lanwe pek haran ne pata bi sikong zi veka tabora go me miyamu, jakanji ne longjong yi ne neza yi ya wenji, bomuji jodura go setwe gebe me, fong lakhan pisu jen me shiwa u. Yakain lana gain ee ee pwega ro, yakain pine ma, seta paka ye jang, gong jang, le jang nui gane, nimyo zong ne lana kheyan nui pye den nire atwe, Benia Mamasu, Taibwe, Pientan Lana in Elu, Tobian Jama, Tri Beta Vare. Jilan Gongan Rigo, Sisima Pide Ajane, Ki Dame Duri, Juden Ajangjabima Dwala Javu, Tri Bejale, Tobian Tavare Kmia.
Kuyamuma Shin, the Setemare, eat up on the water poet down when she do it, do some case at Jangu Timpia Bibame. ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြန့်ပြင့်နေချိန်မှာပဲအေးအေးရခိုင်လက်နက်ကန်တပ်ဖွဲ့အစင်းမြန်ခေါင်းဆောင်တယောက်ဟာအင်အားကြီးလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့
โอเคบาจอกูเฉิงซุนเวถิลานกงโกเอ็นซีอภิเษกเล่มะทูพั่วฤปองพั่วดาเดพีพีเอสดีญิงใจลงเงินอุตส่าห์พั่วปูตวยกองซองบงมุจีขอกากาเอเอกาตู้ปีเนด้วนมาตู้ป้อมแม่ล้างจองเนี่ยส่วนมหาเมฆไม่ชื่อมันน่ะตู้ซัดลุโลไม่เอาเลยตู้อุตมาตางไหยะตะละกองเนาะจรเราซีเยะตะละนอกจ้อๆนอกกันแล้วตู้เอ้อล่ะตุ่ยดาแล้วป่านายแล้ววะだแม้อูนายไหยะล้างจองอ่ะป่อดาแต่คาจาตู้แล้วเว
အဲ့ဒီပုံမှာညှိနေတဲ့သဘောရှိတယ်ဒီပေါ်မြမနိုင်ငံရေးသုံးသက်သူနဲ့တီပေါ်မြို့နယ်ပြည်သူ့လွှတ်တော်မဟာဦးရဲ့ထွန်းကလည်းအေးအေးတပ်ဖွဲ့အနေနဲ့အခုလောလောဆယ်မှာအစိုးရတပ်တွေနဲ့တိုက်ပွဲတွေကပြင်းထန်နေတာပေါ့နော်သူတို့ကလည်းမကြသေးခင်ကမှအနေစားမှာအစိုးရတပ်စခန်းတွေကိုတိုက်ပြီးတင်ထားတာရှိတယ်ဟိုအစိုးရကအခုပြန်တိုက်နေတာပေါ့နော်လေရင်နေနဲ့ဒီဘုံကျဲတာတွေတိုက်ခိုက်တာ ျွန်တော်တို့နာဆာကနဲ့အငញ្ញရေးဆွေးနွေးဖို့ထပ်ဖိတ်ခေါ်တာတာရှိတယ်အUWSA ရဲ့ MNDA ရဲ့ SSA SSPP တို့ရဲ့အဲ့ဒီမြောက်ပိုင်းကမန္တလေးအဖွဲ့ပါအပါပေါ့နော်အဲ့ဒါလိုဆွေးနွေးဖို့သွားစရာရှိတဲ့အခါကျတော့အဲ့ဒီနှစ်ခုကနေပြီးတော့ဒီဆွေးနွေးပွဲဟာတို့အရေးကြီးတဲ့ဆွေးနွေးစရာတွေရှိလိမ့်မယ်လို့အဲကျွန်တော်ကတော့ယူဆတယ
်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့စစ်ကောင်စီနဲ့အခုလာဒီဘတ်ထဲဆွေးနွေးပွဲရွှေ့ကြရပုံကိုလည်းဥခေါ်ကာကအ
ော်73မှာအရောက်74မှာတွေ့မယ်ဆိုတော့ဝါကိုချိန်တဲ့ခါကဝါမုံလာ SSPB ကအချက်3ချက်နဲ့ကန့်ကွက်လိုက်တာစာပို့လိုက်တယ်ဝါကောင်းဆောင်ပြီးတော့အဲ့ဒီအချက်3ချက်ကန့်ကွက်တာနံပါတ်1ပထမခေါ်တာကတပွဲချင်းအခုက3ပွဲအစုခေါ်တယ်ဒါကြောင့်ဆုံးဘွဲ့ခေါ်တဲ့အတွက်ဘုံဘွဲ့တိုင်ပင်မှရမယ်။နံပါတ်နဲ့အာဂျင်နာကမူလပြောတာကလွတ်လပ်စွာနဲ့မြည်သည့်အကြောင်းအရာမဆိုပွင့်လင်းစွာနဲ့လွတ်လပ်စွာဆွေးနွေးနိုင်တယ်ပြောတယ်။အခုကျတော့အာဂျင်နာကြီးကပါလာတယ်။2008ဇယားတစ်ကနေဇယားနှစ်ကိုမအောင်မလဲဆိုတာစဉ်းစားလာပါ။နောက်နံပါတ်3ဝါကဒါဆိုရင်တော့ပွားပြီးတော့ဆွေးနွေးသင့်လားမသင့်လားတော့မှစဉ်းစားရအောင်မယ်ဆိုတာ3ချက်ဖြစ်သွားတော့မနေ့ဖြင့်16ရက်နေ့မှာဝါကပါသားမှာအဲဒီပုံဖွဲ့ထိုင်မှာဒါအာပြီးတော့မှသွားမသွားသလိုစဉ်းစားမှာ
ဒီပေါ်ဦးရဲထွန်းကလည်
းဒီလိုနောက်ဆုတ်လိုက်တဲ့အကြောင်းကစစ်ကောင်စီဘက်မှာလည်းနည်းနည်းဒီစုပြီးတော့ဆွေးနွေးလာတဲ့အခါဘာတွေတင်ပြလာနိုင်တယ်လဲဘလို့သဘောထားတွေရှိမှာလဲအဲ့ဒါအပေါ်မှာဘလို့ပြန်ပြီးတော့တုံ့ပြန်မလဲဆိုတဲ့ဟာပေါ့နော်အဲဇာတွေဆွေးနွေးဇာတွေရှိလိမ့်မယ်ထင်တယ်ကျွန်တော်တရိသားမိတလောက်ကတော့ဒီနာဇကဥက္ကဋ္ဌကိုနိုင်ကအပြီးခဲ့တဲ့ဒီရက်ပိုင်းနေအတွင်းက NCA လက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ပတ်သက်လို့ပြောလိုက်တဲ့ဇကားကအရင်ငញ្ញန်ရေးဆွေးနွေးပွဲတွေမှာနားလည်ထားတဲ့လမ်းကြောင်းနဲ့မတူလို့ခံစားမိတယ်ဥပမာသူပြောလိုက်တာက NCA ကျွန်တော်တို့ထိုးပြီးလို့ရှိရင်လည်းနဲ့ဆွဲကိုင်ချင်တယ်ဆိုရင်ပေါ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တက်မတော်မှာဝင်ရောက်ပြီးတော့အဲတာဝန်ထမ်းဆောင်ကျင်တော်၎င်းဒါမှမဟုတ် BGF ပေါ့နော်ကဲဒီနေဆက်ကာကွယ်ရေးတပ်အဖွဲ့စည်းပြီးတော့တာဝန်ထမ်းဆောင်ကျင်တော်၎င်းလှုပ်ဆောင်နိုင်တယ်ဆိုတဲ့ဟာမျိုးပြောလိုက်တာရှိတယ
်ဒါအပြင်စ စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရုရှားခေါင်းဆောင်ဗလာဒီမာပူတင်ဆွေးနွေးခဲ့တာရဲ့ဒီတစ်ခေါက်သက်ရောက်နိုင်ဖို့ကိုလည်းဥယျာထွန်းက
ရုရှားနဲ့ယင်းနီပူပေါင်းဆောင်ရွက်တာသူတို့ကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုနှိပ်ကုပ်ဖို့အတွက်ခင်မီလက်နက်တွေလေကြောင်းစစ်လက်နက်ပစ္စည်းတွေအဲ့ဒါတွေအတွက်ကိုအကူအညီတောင်းတာနော်ထပ်ပြီးတော့အားပြေတာအဲ့ဒါတွေလှုပ်လာနိုင်တယ်လို့သုံးသပ်တာလည်းရှိတယ်အဲတစ်ဖက်ကအဲ့ဒါလိုစီးရရပို့ပြီးတော့ဖိအားပေးဖို့အတွက်ပြင်ဆင်တဲ့အချိန်မှာသူတို့အချင်းချင်းကလည်းအဲဒီကြောချင်းကတ်ထားဖို့ပို့ပြီးတော့စီလုံးညီညွတ်ဖို့ဆိုတဲ့သဘောမျိုးရပါတယ်ဗျ
တကယ်တော့တရုတ်အနေနဲ့နောက်လက်မှာကွန်မြူနစ်ပါတီကွန်ဂရက်ကြီးကျင်းပမဲ့အချိန်ဖြစ်လာတဲ့ဒီတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးကလည်းမြန်မာငြိမ်းချမ်းဆွေးနွေးမှုအပေါ်ရိုက်ခတ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်နော်
ကိုမင်းမင်းမြန်ဆူစီပီတင်ပြပေးခဲ့တာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်ဒီမနစ်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်နှစ်စစ်စက်တင်ဘာလ15ရက်ကိုအပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့အထိမ်းအမှတ်ဖြစ်သတ်မှတ်ဒါဟာအလုံးပါဝင်နိုင်တဲ့ဒီမိုကရေစီအုပ်ချုပ်ရေးအကျိုးရလဒ်တွေကိုလေးပြီးဖော်ပြဖို့နဲ့ကမ္ဘာတစ်ပေါင်းမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအသိမှတ်ပြုဖို့အခွင့်အလမ်းတစ်ခုဖြစ်ပါတယ်။ဒီနေ့ဆောင်မုတ်ကတော့တည်င်းလွတ်လပ်ခွင့်ဖြစ်ပါတယ်။ကမ္ဘာတစ်ပေါင်းကနေရအများပြားမှာဒီမိုကရေစီလမ်းကြောင်းနောက်ပြန်လှည့်သွားတာအာဏာရှင်စနစ်ကောင်းထောင်လာတာနဲ့အတူတည်င်းစာနယ်ဇင်းလွတ်လပ်ခွင့်ကိုကာဝယ်ဖို့အရေးဟာဒီမိုကရေစီထိမ့်သိမ်းစောင့်ရှောက်ဖို့အတွက်ပိုပြီးအရေးကြီးလာပါတယ်။ဘာကြောင့်လဲဆိုတော့လွတ်လပ်တဲ့စာနာဇင်းတွေဟာအကျင့်ပြတ်ခြားခြားမှုကိုဖော်ထုတ်နိုင်ပြီးနိုင်ငံတော်ဥပဒေတွေနဲ့မူဝါဒတွေကိုအများသိအောင်ပြုလုပ်ခြင်းအဖြစ်နိုင်ငံသားတွေကိုသူတို့ရဲ့အခွင့်အရေးတွေသတိပြုသိရှိလာစေသလိုလူမှုဆွေးနွေးပွဲတွေနဲ့အကြံဉာဏ်တွေဖလှယ်ပေးဖို့အထောက်အကူပြုလုပ်ပါဒါပြင်တရားဥပဒေစိုးမိုးရေးကိုထိခိုက်စေပြီးလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေကိုဖိနှိပ်နိုင်ငံသားအခွင့်အရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတောက်ချောင်းပြန်လှည့်စေတဲ့အာဏာရှင်ကောင်းဆောင်တွေရဲ့ကြိုးပမ်းမှုတွေကိုလည်းတွန်းလှန်နိုင်ပါတယ်။အမေရိကန်ပြည်တော်စုဟာဒီမိုကရေစီကိုတန်ဖိုးထားတဲ့အတွက်လွတ်လပ်တဲ့ဒီမိုကရေစီလူပေါင်းအဖွဲ့အစည်းတွေမှာပုံပြီးကြံ့ခိုင်တဲ့နိုင်ငံသားတွေရှိကြသလိုအကြမ်းဖက်မှုတွေပဋိပက္ခတွေနဲ့နည်းပါးပြီးပုံမူတရားဝါပြောတဲ့လူမှုအသိုက်အဝန်းတွေရှိကြပါတယ်အမှန်တကယ်ပါပဲဒီမိုကရေစီဟာလူနည်းစုအတွက်မဟုတ်ဘဲအများအတွက်ဖြစ်ပါတယ်လို့လည်းနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့ပါတယ်ဒါ့အပြင်ဒီမိုကရေစီဟာကျွန်တော်တို့ခေတ်ကာလမှာအကြီးမားဆုံးစိန်ခေါ်မှုတွေကိုအကောင်းဆုံးဖြေရှင်းပေးကြောင်းလည်းဝန်ကြီးကဆိုပါတယ်သမ္မတဂျိုးဘိုင်ဒန်ကလည်းပြည်သူလူထုရဲ့အစိုးရပြည်သူနဲ့ပြည်သူအတွက်ဆိုတဲ့ဒီမိုကရေစီစနစ်ဟာငြိမ်းချမ်းရေး၊တရားဝါပြောရေးနဲ့လုံခြုံရေးကိုတိုးတက်စေဖို့လူသားတို့အတွက်အခိုင်အမာဆုံးနည်းလမ်းဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒါဟာလူတိုင်းနဲ့သက်ဆိုင်တဲ့လူခွင့်ရေးအခြေခံလွတ်လပ်ခွင့်နဲ့ဂုဏ်သိက္ခာတွေကိုကျွန်တော်တို့အကောင်းဆုံးကာကွယ်စောင့်ရှောက်တဲ့နည်းလမ်းပါပဲလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ပြည်ပြည်စုံနဲ့ဒီမိုကရေစီဆိုတာမရှိသလိုအပိသအဆုံးသတ်သွားတဲ့ဒီမိုကရေစီဆိုတာလည်းမရှိပါဘူး။အောင်မြင်မှုတိုင်းအတားအဆီးတွေကျိုးပေါက်လာတိုင်းဟာပြက်ပြက်သားသားမယမနာလှုပ်ဆောင်မှုတွေရဲ့ရက်လက်တွေဖြစ်တယ်လို့သမ္မတဘိုင်ဒန်ကဆိုပါတယ်။ဒီမိုကရေစီနိုင်ငံတွေအနေနဲ့ကျွန်တော်တို့ထားရှိတဲ့တန်ဖိုးတွေနဲ့အတူလူ့ကြီးကိုဆက်လက်ဦးဆောင်မှုလူသားအားလုံးရဲ့လူခွင့်ရေးကိုလေးစားဖို့တည်ဆောက်ထားတဲ့အနာဂတ်ကိုပုံဖော်ဖို့အတွက်လိုအပ်တဲ့အလုပ်တွေကိုကြိုးစားလုပ်ဆောင်မှုအပြည့်အစုံရာဒီမိုကရေစီနဲ့မှာကျွန်တော်တို့ကတိပြုပါတယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ခဲ့ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်အဘော်သာဖြစ်ပြီး VOE ရဲ့အဘော်မဟုတ်ကြောင့်အသိပေးလိုပါတယ်ရှင်။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်ဒီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတော့ရှင်များရှင် VOA American အတန်းရ2022ခုနှစ်စက်တင်ဘာလ16ရက်တောက်ချန်ဒီမနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50 လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဥအောင်ခင်းရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်တို့ကိုနားဆင်အပြီးမှာတော့
လေကြောင်းကနေလည်းတိုက်လေကြောင်းကနေတနေကုန်လောက်ရုပ်လို့ရတာပေါ့ Jet Fighter တို့ Helicopter တို့နဲ့တိုက်ပြီးမှရှင်းရှင်းနဲ့ပြန်တင်လာတာ
တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ကြရပါမယ်ရှင်အခုတော့ဦးအောင်ခင်ရဲ့မြမရေသုံးသက်ချက်ကိုတင်ပြပေးပါမယ် KNU ကရင်မြို့သားအစည်းအရုံးဟာရီမန်းတဲ့အကောင့်ထဲပို့ဖို့အတွက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေတက်ရောက်ခဲ့ပြီးမြေအချီးနှီးဖြစ်ခဲ့ရပါတယ်စစ်တပ်ကိုမယုံကြည်တဲ့အတွက်စစ်ကောင်စီကိုတံပြန်တိုက်ခိုက်ပြီးຫນွေဦးတော်လိုင်းရေးနဲ့မဟာမိတ်လှုပ်လိုက်ပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ကရင်ပြည်နယ်မှာနေထိုင်သူတစ်လမ်းခွဲကျော်ရှိတယ်လို့2014လူဦးရေစရဲမှာဖော်ပြထားပေမဲ့တပြည်လုံးမှာရှိတဲ့ကရင်လူဦးရေဟာ၅သန်းကျော်နိုင်တယ်လို့ခန့်မှန်းကြပါတယ်။မွန်ပြည်နယ်တနင်္လာရီအေယာဝတီရန်ကုန်နဲ့ပဲခူးတိုင်းမှာလည်းကရင်တွေရှိပါတယ်။ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံထဲမှာအခြေစိုက်တဲ့ကရင်တွေလည်းရှိပါတယ်။အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကိုရောက်သွားတဲ့ကရင်တွေလည်းရှိပါတယ်။ဒါကြောင့်ခံယူချက်အမျိုးမျိုးရှိကြပါတယ်။ကရင်အမျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင်တော်လှန်ရေးမှာကရင်အားလုံးပါဝင်ကြတာမဟုတ်ပါဘူး။ဒါပေမဲ့ KNU ဟာမိမိထိန်းချုပ်တဲ့နေမြေမှာပညာရေး၊ကျန်းမာရေးနဲ့လူမှုရေးဝန်ဆောင်လုပ်ငန်းတွေကိုဆောင်ရွက်ပေးနိုင်တာမို့ဩဇာညောင်းတယ်လို့ပြောနိုင်ပါတယ်။စစ်ကောင်စီကိုဆန့်ကျင်ရာမှာရွေရွချင်းတူတဲ့ကရင်နဲ့ဗမာလက်နက်ကင်တွေပေါင်းစည်းနိုင်မဲ့အလားအလာကို AP လ9ရက်နေ့ထုတ် Simpson Center ဆရာမှာအမျိုးသမီးသူတီတီရှိုးနာလောင်းကအသေးစိတ်တင်ပြထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်နိုင်ငံတည်ထောင်ရေးကိုအတိအလင်းအရင်ဆုံးထောက်ခံသူဟာ KNU ဖြစ်ပါတယ
်စစ်ကောင်စီဆန့်ကျင်တဲ့ခုခံရေးစစ်ပွဲဆင်နွှဲနေတဲ့ပြည်သူပြည်သားတွေဟာ KNU ကိုယုံကြည်လာကြတယ်လို့ဆိုပါတယ် KNU လက်နက်ကင်တိုက်ပွဲဆင်နွှဲလာတာ83နှစ်ရှိနေပါပြီကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီနယ်ပဲခူးတိုင်းတွေမှာနေထိုင်သူ8,000လောက်ဟာ KNU ဩဇာခံတွေဖြစ်ကြပြီး KNU ရဲ့ထိန်းချုပ်မှုအောက်မှာအနည်းဆုံး3,000ကျော်ရှိပါတယ် KNU နယ်မြေကိုကော်တူးလေလို့ခေါ်ပြီးခရိုင်9ခုနဲ့ဖွဲ့စည်းထားပါတယ်ပညာရေးအုပ်ချုပ်ရေးတရားရေးစသဖြင့်ဌာနပေါင်း14ခုရှိပါတယ်ကိုယ်ပိုင်အုပ်ချုပ်ရေးအကောင့်ထဲပေါ်နိုင်စွမ်းရှိကြောင်းလက်တွေ့ပြသတာဖြစ်ပါတယ်ကိုယ်ပိုင်ပြထန်းခွင့်ကိုတံပိုးထားတဲ့ KNU ဟာစစ်ကောင်စီနဲ့ဆွေးနွေးမှာမဟုတ်ပါဘူးအပြည့်ရအဖွဲ့တွေ6နှစ်ဆွေးနွေးခဲ့ပေမဲ့အချင်းကြီးဖြစ်ခဲ့တာကို KNU ကသဘောပေါက်ပါတယ
်ဒါပေမဲ့ဆွေးနွေးပွဲကြောင့်အပြည့်ရတာကိုလိုလားတဲ့အုပ်စုနဲ့မလိုလားတဲ့အုပ်စုဆိုပြီးကွဲပြားသွားပါတယ်စစ်ကောင်စီဆန့်ကျင်ရေးကြောင့်ဒီအုပ်စုတွေရပ်တည်ချက်ပြောင်းလဲလာနိုင်ပါတယ်ဒီနေရာမှာ KNU NLD ဆက်ဆံရေးကိုလေ့လာသင့်ပါတယ်မြမအစိုးရကြီးစိုးတဲ့ NLD နဲ့တိုင်းသားလက်နက်ကိုင်တွေအကြားတင်းမာမှုမပြေလည်မှုတွေရှိခဲ့တာမှု KNU NUG ဆက်ဆံရေးမတည်ငြိမ်တဲ့အနေအထားမှာရှိပါတယ်စစ်အာဏာသိမ်းမှုကို KNU ကဆန့်ကျင်တွန်းလှန်တိုက်ခိုက်ပြီးပြည်သူကာကွယ်ရေးတပ်တွေကိုစစ်တင်နှံပေးတဲ့အခါမှာအခြေအနေပြောင်းလဲသွားပါတယ်ဖေဖော်ဝါရီလမှာတွေ့ဆုံဆွေးနွေးဖို့အပြည့်ရအဖွဲ့တွေနဲ့စစ်ကောင်စီကဖိတ်ခေါ်တာကို KNU ကပယ်ချလိုက်ပါတယ်အမျိုးသားညီညွတ်ရေးအတိုင်ပင်ခံအော်မတီမှာ KNU နဲ့ NUG မဟာမိတ်ဖြစ်လာပါတယ
်အမျိုးသားညီညွတ်ရေးအတိုင်ပင်ကော်မတီမှာ KNU နဲ့ NUG မဟာမိတ်ဖြစ်လာပါတယ်ဆီယာနာတင်းမှုကြောင့်ကွဲပြားနေတဲ့ကရင်လက်နက်ကင်တွေပြန်လည်စုစည်းမဲ့လက္ခဏာတွေပြသလာတာတွေ့ရပါတယ် KNU တပ်ဖွဲ့ဘက်ကကူညီတိုက်ခိုက်နေသူတွေဟာ PDF တပ်ဖွဲ့တွေ DKBA တပ်ဖွဲ့ကခွဲထွက်လာသူတွေနေကြားသောတပ်ကခွဲထွက်လာသူတွေနဲ့ KNDO တပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်စစ်ကောင်စီတပ်လက်အောက်ခံနေကြားသောတပ်ကခွဲထွက်ပြီးစစ်ကောင်စီကိုပြန်လည်တိုက်ခိုက်နေသူတွေရှိလာတာဟာထူးခြားမှုဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီဆန့်ကျင်ရေးမဟာမိတ် ရေရှည်ခံမှုအတွက် KNU ရဲ့ဥတီချက်300ကိုလက်ခံနိုင်ဖို့လိုပါတယ်။ကိုယ်ပိုင်အုပ်ချုပ်မှုအပိနေခံကရင်လူတို့ကို KNU ကကိုစားပြုမှု KNU ကိုသူထိန်းချုပ်ထားတဲ့နေမြေမှာတရားဝင်အစိုးရအဖြစ်အတိမတ်ပြုမှုစတာတွေကိုလက်ခံနိုင်ဖို့လိုတယ်လို့သူတေသည်ရှိုနာလုံးကယူဆပါတယ
်။စစ်ကောင်စီကိုပြက်ပြက်သားသား KNU ကဆန့်ကျင်နေတဲ့အကြောင်းရင်းဟာမောင်မင်းနဲ့ညီညာရေးဆွေးနွေးပွဲအပေါ်မှာအခြေခံတယ်လို့ရှိုနာလုံးကဆိုပါတယ်။ဆွေးနွေးတဲ့နိုင်ငံရေးအရာအပြည့်မရှာနိုင်တဲ့အတွက်တပ်မတော်နဲ့ KNU အကြယုံကြည်မှုတိစောက်ဖို့ခက်ခဲလာပါတယ်။တပ်မတော်ဟာအယတ္တလက်အောက်မှာမနေလိုကြောင်းနဲ့ဖက်ဒရယ်စနစ်ကိုလက်မခံနိုင်ကြောင်းငြိမ်းချမ်းရေးဖြစ်စဉ်တွေကပြတ်နေတယ်လို့ KNU နဲ့ကရင်ပြည်သူတွေကယုံကြည်လာပါတယ်။ဒါကြောင့်စစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးဖို့ KNU ကငြင်းဆန်နေတာဖြစ်ပါတယ်။လုံးရတဲ့စနစ်ကာလကိုကြည့်မယ်ဆိုရင်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိစ္စတွေမှာတပ်မတော်ဟာပြောတယ်လို့မလုပ်တာအထင်ရှားတွေ့မြင်နေရပါတယ်။ KNU ရဲ့ဥတီချက်တွေကိုအတိအမှတ်မပြုတဲ့တပ်မတော်ကို KNU ကဆွေးနွေးဖို့စိတ်ကူးမှာမဟုတ်ပါဘူး။တပ်မတော်နဲ့ဆွေးနွေးလို့အကျိုးမရှိဘူးလို့ယူဆတာကြောင့် KNU ဟာဖက်ဒရယ်နိုင်ငံတည်ထောင်မဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့မဟာမိတ်လုပ်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။ဒီကောင်စီစနေလှူရှားမှုကနေ KNU ရဲ့ရည်မှန်းချက်အကောင်အထည်ပေါ်လာမလားဆိုတာကိုတော့စောင့်ကြည့်ရပါလိမ့်မယ်ခင်ဗျာ
။ဘူအောင်ခင်ရဲ့မြမရည်သုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။အခုတော့အပတ်စဉ်ချမ်းမာရည်အစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်မှာတော့ COVID-19 ပြန်အဖြစ်များလာချိန်ကိုကံအားမြင့်တင်ပြီးကာကွယ်ဖို့အစားအသောက်အားစီးတွေနဲ့ဆက်ဆက်လှုပ်ဆောင်သင့်တာတွေရှိတယ်လို့အာဟာရပညာရှင်တွေကပြောပါတယ်။ဒီအကြောင်းနယူးယောက်မြို့ကနယ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစားအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မချိုကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคกมพะดรคิมาโจครับเราတို့အခုကိုဗစ်ပြန်ဖြစ်များလာတဲ့အချိန်မှာကိုကံဟာကောင်းမှုပေါ့เนาะအစားအသောက်တွေနဲ့ဒီမစားနိုင်သူတွေအတွက် dietary supplements ကိုခေါ်တဲ့ဒီဖြည့်စွက်အားစီးတွေအကြောင်းပြီးခဲ့တဲ့ပတ်တွေကပြောပြီးမှာဒီတစ်ပတ်တော့ဆရာမကြီးနောက်ထပ်လုပ်တင်တာတွေကိုပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆရာမ
ဒီအစားအသောက်ကိုစားတယ်အဲဒီ dietary supplement ကိုတောက်မယ်နောက်တစ်ချက်ကဆက်လက်တောက်တယ်လို့ဆိုလို့ရှိရင်အဲဒီလိုရာသီမှာဆက်လက်တောက်တာကိုရက်နိုင်မယ်ဆိုရင်တော့ဖြတ်နိုင်မယ်ဆိုရင်ပိုကောင်းပါတယ်မြမပြည်နေနဲ့ဆိုရင်ကွန်းစားတဲ့ကိစ္စကိုလည်းလျှော့နိုင်တဲ့များလျှော့ပြီးတော့ဖြတ်နိုင်တဲ့များဖြတ်ကြမယ်ဆိုရင်ဒါအင်မတန်မှယောဂကာကွယ်ရာရောက်ပါတယ်နောက်ပြီးတော့ဒီအယ်ကိုဟောပေါ့ကိုယ့်ရဲ့ socialization ရာအယ်ကိုဟောတောက်မယ်ဆိုရင်လည်းအကျဉ်းကိုလည်းလျှော့နိုင်တဲ့များလျှော့ပြီးရင်ပမာဏကိုလည်း moderation ပေါ့လျှော့နိုင်တဲ့များလျှော့နောက်တစ်ခုကကြတော့အိတ်ချင်ကိုပြေဝအောင်အိတ်မယ်ခုနကရနေ9နာရီပြီးရင်ပုံမှန်လေးချိန်ခန်းလေးကိုလည်းနေတိုင်းနည်းနည်းနည်းနည်းအများကြီးလုတ်ဆရာမလို့ moderate နည်းဒါပေမဲ့ပုံမှန်တော့လုတ်ရမယ်နေတိုင်းနာယူဝက်နာယူကလေးပုံမှန်လုတ်မယ
်ဟုတ်ကဲ့ဆရာဘလို့ကိုလည်းလုတ်ရှာလေ့ကျင့်ခန်းမျိုးကိုအကြံပြုခြင်းလဲဆရာရေ
ကိုပါကိုဖြည်းဖြည်းလေးလမ်းလျှောက်မယ်အပြင်ထွက်လမ်းလျှောက်အောင်မှကြောက်လို့ရှိရင်လည်းအိမ်ထဲမှာနေပတ်ပြီးလမ်းလျှောက်မယ်ဖြစ်နိုင်လို့ရှိရင်ပြေးတာမျိုးလေးတွေဖြည်းဖြည်းလေးပြေးတာမျိုးလေးတွေစပိန်စီလို့ရရင်စပိန်စီမယ်ရေကူးလို့ရရင်ရေကူးမယ်အာကိုမအိမ်မှာခြံထဲဝန်းထဲရှိလို့ဟို garden ထဲမှာလုပ်လို့ရမယ်ဆိုရင်လည်းလှုပ်လှုပ်ရှားရှားနေမယ်ပေါ့ကျွန်မတို့ယူဝါမနေတဲ့ယူဝါပြည်ဝါသားတွေဆိုတော့ကိုလည်းလှုပ်ရှားမှုကပြောမနေနဲ့လိုလာတဲ့ကိုပို့ပြီးတော့ဘဝကိုရုန်းကန်ရတဲ့အခါကျတော့ physical activity ကရှိပြီးသားလေအဲ့တော့နောက်တစ်ခုကဒါမြို့ပေါ်နေတဲ့လူတွေပေါ့ကမယ်ဆိုရင်လည်းကတာခုန်တာဆိုလည်းဒါ physical activity ပဲအင်မတန်ကောင်းတယ်နောက်တစ်ခုကဖုန်းလေးနဲ့ YouTube နဲ့ကြည့်ပြီးတော့ aerobic exercise ပေါ့ခုန်မယ်ကမယ်ခန္ဓာကိုယ်လှုပ်ရှားပြီးတော့တခါရအရိုးတွေအစစ်တွေအကျောတွေကပုံမှန်လည်ပတ်ပြီးအလုပ်လုပ်နေအောင်လို့သွေး blood circulation တွေကောင်းအောင်ဆိုဒီလိုမျိုး regular exercise လေးရတယ်အနည်းဆုံးမိနစ်30ဖြစ်နိုင်ရင်တနာရီပေါ့မနေ့နာရီဝယ်ညနေနာရီဝယ်လှုပ်ပေးတင်တယ်အဲ့လိုလှုပ်တော့မှလည်းစစကပြောတဲ့အစားအသောက်တွေနဲ့ဒီ healthy food intake အစားအသောက်စားတာနဲ့ခန္ဓာကိုယ်လှုပ်ရှားမှုနေရာသူက balance ညနေဖို့အရေးကြီးတယ
်ဟုတ်ကဲ့ဆင်မနောက်ထပ်ရောအရေးကြီးတာ
ဒီ physically နဲ့ mentally ကျမတို့က stress တွေစိတ်ဖိစီးမှုတွေအရန်ခံစားနေရတယ်အခုနှစ်နှစ်တောင်ကြော်ပြီပေါ့နော် COVID-19 ဆက်ဖြစ်တရားဆိုတော့အဲ့တော့ဒီကာလကြီးမှာကျမတို့ကဒီစိတ်ဖိစီးမှုတွေကြောင့်မိသားစုချင်းမတွေ့ရတာအလုပ်တွေကျမတို့ဆိုလည်းစာသင် teaching from home ပေါ့နော်အတုတေသနာတွေဆိုလည်းပုံစံတွေပြောင်းပြီးတော့ခါရအဝေးကနေလောက်ရတဲ့တုတေသနာတွေဒါမဖြစ်မနေမှဆေးရုံလူနာရီနဲ့လောက်ရတဲ့တုတေသနာတွေဆိုဒီလိုမျိုးတွေပေါ့တငယ်ချင်းတွေလည်းမိသားစုတွေတွေ့ချင်တိုင်းနဲ့တွေ့လို့မရခရီးတွေလည်းတွားချင်တိုင်းတွားလို့မရစိတ်ပိုင်းဆိုင်ရာချုပ်တဲ့မှုတွေရှိလာကြတဲ့အချိန်မျိုးမှာအမြဲတမ်းအပြင် ထွက်လို့ရလို့ရှိရင်တဘာဝပတ်ဝန်းကျင်ကလေးလေးနဲ့တပင်တတော်လေးတွေမှာသွားလို့ဟာမျိုးလေးကအင်မတန်မှသင့်တော်တယ်ဒီ stress management အတွက်အဲ့တော့ပြေးတာလေးတောင်မှတပင်တတော်လေးရှိတဲ့နေရာမှာပန်းပင်လေးတွေရှိတဲ့နေရာမှာပြေးတယ်ဆိုရင်စိတ်ပိုင်းဆိုင်ရာလျှော့ချတဲ့အတွက်သူ့ရဲ့ခန္ဓာကိုယ်ကရုပ်ပိုင်းဆိုင်ရာကျန်းမာတယ်ပတ်စံနဲ့ဝယ်ရတာလည်းမဟုတ်ဘူးကိုယ့်ကိုယ်ကိုစည်းကမ်းလေးလုပ်ပြီးတော့လေ့ကျင့်လိုက်တာပဲ
ဟုတ်ကဲ့ဆရာမနောက်ရော
နောက်တစ်ခုကတော့ကျမတို့ကမြန်မာလူမျိုးတွေဆိုတော့အခုဆိုရင်ဝါရင်းကာလာကြီးဆိုဥပုပ်တွေစောင့်ကြရတယ်အဲ့တော့အနည်းဆုံးဖျားရှိခိုးပြီးတိုင်း15မိနစ်လောက်မိနစ်20လောက်ကလေးတရားချိုင်နဲ့ဝိပဿနာအားထုတ်တဲ့အလုပ်ကလေးကိုလုပ်မယ်ဆိုလို့ရှိရင်အင်မတန်မှကုသိုလ်လည်းရဒီစိတ်ပိုင်းဆိုင်ရာလည်း stress management နဲ့လုပ်ပြီးသားဖြစ်စိတ်ဖိစီးမှုပြီးရင်ကျန်းမာရေးအတွက်လည်းကောင်းဆုံးအတကယ်အကျိုးရှိတယ်အနည်းဆုံးခဏလေးထိုင်ကြည့်လိုက်15မိနစ်လောက်ဒီအာယုံဆိုင်ပြီးတော့နောက်တစ်ခုကတော့ခန္ဓာကိုယ် music ကလေးနဲ့ညှိနှိမ်ပေးဖို့ယောဂလုပ်တာပေါ့ဒီနေ့ကဘာမှခက်စားလာတယ်ဆိုတော့ကိုက meditation မလုပ်နိုင်သေးရင်ယောဂကိုပထမ step နေနဲ့အရင်လုပ်ကြရတယ်အဲ့ကနေမှ concentration စိတ်ဆူဆီးမှုကအာယုံကအရန်ကိုမြင့်လာတယ်ဆိုရင်တော့15မိနစ်မိနစ်20အဲ့ဒီကနေနာယူဝက်အဲ့ဒီကနေတနာယီဒီလိုမျိုးတရားထိုင်ပြီးတော့ဝိပဿနာတရားမှတ်တဲ့အလုပ်ကလေးလုပ်မယ်ဆိုရင်အရန်ကိုတင့်တော်တယ်ဘာလို့လဲဆိုတော့ covid ကာလမှာကျမတို့ဒီအသက်ရှူတဲ့လက်ကျင်ကန်းတွေအများကြီးလောက်ခိုင်းတယ်ဘာလို့ဆိုသူ့ရဲ့ကြွက်သားတွေနဲ့အရိုးတွေအတွက်ကသူကဒါတွေတာမာဖို့ကအသက်ရှူမှာအောက်ဆီဂျင်ကိုလေးတွေကိုရှူသွင်းပေးမှာမနစ်ကဆိုရင်ကျမတို့တိုင်းပြည်မှာကျမရဲ့မိတ်ဆွေတွေတငယ်ချင်းတွေဆွေမျိုးတွေကအောက်ဆီဂျင် drop ဖြစ်သွားပြီးတော့ဘဝကိုဆုံးသွားကြတဲ့လူတွေမရေတော့မတွေ့နိုင်ပါဘူးတကယ်ကိုဝမ်းနည်းတယ်အခုဆိုရင်အဲ့တော့ဒီလိုမျိုးတွေမဖြစ်ရလေအောင်ကိုကလှုပ်တင်လှုပ်ထိုက်တာစားတင်စားထိုက်တာဒီလိုမျိုး exercise ဆိုတာကိုယ့်ရဲ့ကြွက်သားတွေကဒီတိုင်းမနေဘူးဒါတွေကအလုံးလုံးလက်ကျင်ကန်းလှုပ်ပေးမှာ stress တွေမရှိပါမှကြွက်သားတွေကလည်းကျန်းမာမှာဖြစ်မယ်အရိုးတွေပေါ့နော
်ဟုတ်ကဲ့ဆရာမနောက်ဆုံးအနေနဲ့ရော
အထူးသဖြင့်ပေါ့နော်ကျမတို့မိသားစုပြည်စုကိုကြည့်မယ်ဆိုရင်ကိုဝင်ဆောင်နေတဲ့အမျိုးသမီးဆိုရင်အရန်အရေးကြီးတယ်သူကနှစ်ဘဝစာသူ့ဘဝနဲ့ဗိုက်ထရီယာရင်သွင်းငယ်လေးရဲ့ဘဝစာအတွက်ကိုရုန်းကန်နေရသူကအသက်ရှင်အောင်စူးစမ်းနေရတာဖြစ်တဲ့အတွက်ကိုဝင်ဆောင်နေတဲ့အမျိုးသမီးရှိရင်ဒါမှမဟုတ်ရင် note တိုက်နေတဲ့မိခင်ကလေးတယောက်ကို note တိုက်တယ်ဆိုဒီကလေးလေးရဲ့အသက်နှစ်နှစ်ပြည့်တဲ့အထိ note တိုက်ရမှာဖြစ်တဲ့အတွက်အဲ့တော့အဲ့ဒီတန်းတော်မှာကိုဝင်ဆောင်ကာလာရဲ့ကလေးကို note တိုက်တဲ့ကာလာရဲ့သူတို့ကိုတကယ်ကိုနံပါတ်1ဦးစားပေးရမယ်လူတွေအဖြစ်နဲ့ဒါကျမတို့ကသတ်မှတ်ထားတယ်အရေးအကြီးဆုံးပုဂ္ဂိုလ်အဖြစ်နဲ့အခုအစားအသောက်နဲ့ပတ်သက်လို့အိတ်ချိန်နဲ့ပတ်သက်လို့သူတို့ရဲ့အနေထိုင်မှုနဲ့ပတ်သက်လို့အခုကျမပြောသွားတဲ့ဒီအကြံပြုချက်ကလေးတွေကိုဦးစားပေးပြီးတော့ပံ့ပိုးပေးကြပါလို့အဲ့တော့မှသာလျှင်မိခင်လည်းကျမ်းမာကလေးလည်းကျမ်းမာရင်မိခင်စီကထွက်တဲ့ note ကိုပြီးခုန်နေရတယ်ဒီကလေးကလည်းကျမ်းမာတယ်ကျမ်းမာရင်လည်းညှို့ညွတ်တဲ့ note ကိုဆွရရင်ဒီကလေးကဘဝတစ်လျှောက်လုံးအင်မတန်မှအင်မြူကောင်းပြီးတော့ကိုယ်ခံအားတွေကောင်းပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေပုံမှန်ခေါင်းခါချစ်လက်အုံနောက်အကုန်ပုံမှန်တွေဖွံ့ဖြိုးပြီးတော့ဘဝအတွက်အင်မတန်မှကောင်းမွန်တဲ့လောကကြီးအတွက်အင်မတန်မှတန်ဖိုးရှိတဲ့ရင်သွေးငယ်လူငယ်လေးတယောက်အနာဂတ်ကခေါင်းဆောင်လေးတယောက်ဖြစ်လာဖို့အတွက်ဒါအင်မတန်မှအခြေခံကြတဲ့အချက်ကြီးဆိုတာဒါကုလသမဂ္ဂရဲ့ Sustainable Development Goals မှာကိုဒါတွေကိုဥတီချက်ပေးပြီးတော့ဒါတွေသင်ပေးတယ်
ဟုတ်ကဲ့ဆရာမဒီနေရာမှာကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပေါ့
အခုဆိုလို့ရှိရင်ကျွန်တော်တို့ Omicron ရဲ့ sub variants နောက်ထပ်ထပ်ပြီးမျိုးကွဲလေးဖြစ်တဲ့ BA4 နဲ့BA5 ဆိုတာတဖြည်းဖြည်းနဲ့များလာတယ်ဖြစ်စပြီးတော့ဒီလိုလာကူးလာပြီးမြန်နဲ့လာလို့ဖြစ်နေတာပေါ့ကျမတို့ဒီမှာတော့ဒါအများကြီးရှိတယ် positive case တွေများလာတယ်အဲ့တော့ဒါတွေအားလုံးကိုကွယ်ဖို့အတွက်ဆိုတော့ကျမပြောသလိုပေါ့ဒီကျမရင်းနဲ့ညီညွတ်အောင်နေထိုင်စားတောက်တယ်ကိုယ်လည်းလှုပ်ရှားမှုလုပ်တယ်စိတ်ဖိစီးမှုမရှိအောင်လုပ်တယ်အဲ့တော့ဒီမှာဆိုရင် New York City မှာဆိုလို့ရှိရင်နှစ်ခါပြန်ဖြစ်တယ်လူသုံးခါပြန်ဖြစ်တယ်လူလေးခါတော့ပြန်ဖြစ်တယ်ကဲအားလုံးက vaccine တွေလည်းထိုးထားတယ်ဒါပေမဲ့ဘာဖြစ်လဲ careless ပေါ့အခုလိုလိုက်နာရမယ်စီမီစီကန်တွေကိုမလိုက်နာဘူးကျန်မာရေးနဲ့ညီညွတ်အောင်မစားတော့ဘူးအနေထိုင်ကိုမလိုက်နာဘူး mask မတက်ဘူး social distancing မလုပ်ဘူးတွားမယ်လာမယ်ဆိုတော့လေးကပြန်တော့ပြန်ပြီးတော့ positive case ဖြစ်တယ်အဲ့တော့ဒီ delta ကအရင်ပြင်းထန်နေအခု omicron ကြတော့သူ့လောက်မပြင်းထန်ဘူးပြင်းအားဟို yoga can symptom တွေကဒါပေမဲ့သူကကြတော့ပြန်လှန်တာအရင်မြန်တယ်ဘူးလားအရင်မြန်တယ်ဆိုတော့ကျမတို့ကလုံးဝ0ဘာမှတခါဘူးမှ positive မဖြစ်ဘူးတဲ့လူကျမဆိုရင် mask ကိုတက်တယ်အမြဲတက်တယ်အဲ့တော့လက်ဆေးတာကတော့ပြောမင်းနေတော့ဗောနော်ဒီ social distancing ကလည်းလုံးဝလိုက်နာတယ်မဖြစ်မနေသွားရမယ့်အခမ်းအနားမျိုးပဲသွားတယ်တုံတောင်လုံးဝမသွားတော့ဘူးဘယ် social activity ဘယ် social မှမသွားတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ကိုဝင်းမင်းအပတ်စဉ်စီစဉ်ပြင်ဆက်တဲ့ကျမ်းမာရေးသတင်းပတ်ဆင်ခန်းအကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နယ်ဆက်ဒေသသတင်းထောက်တွေစူးစီးတင်ပြနေတဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့စစ်ကောင်စီရဲ့ငင်းချင်းရေးဆွေးနွေးပွဲစုပေါင်းတွားရောက်ကြဖို့အတွက်ပန်ဆန်းမြို့မှာတွေ့ဆုံဆွေးနွေးကြမဲ့သတင်းရခိုင်ပြည်နယ်ရဲကကျောင်းသူကျောင်းသား၁၁ယောက်ဟာစေတက္ကသိုလ်ဝင်ခွင့်လျှောက်လွှာတွေကိုအချိန်မီမရတဲ့အတွက်ဖြေဆိုခွင့်မရလိုက်ဘူးဆိုတဲ့သတင်းလွှာဒီတဲမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့တရင်း14နံမြေတဲကတပ်စခန်းကုန်းဆုတ်ပေးလိုက်ရတဲ့အကြောင်း KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံနဲ့ဆက်သွယ်မင်းရင်ချက်တွေကိုနားဆင်ကြားရမှာပါရှင
်ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်တပ်ကဒုတိယအကြိမ်ငြိမ်းချမ်းဆွေးနွေးရေးအတွက်ကမ်းလှမ်းချက်ကြောင့်စုပေါင်းသားရောက်တွေ့ဆုံဖို့ UWSA ဝါတပ်ဖွဲ့ NDAA မင်္ဂလာတပ်ဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့ဟာစက်တင်ဘာလ16ရက်နေ့မှာပေါင်ဆန်းမြို့မှာတွေ့ဆုံဆွေးနွေးကြမယ်လို့သိရပါတယ်စစ်ကောင်စီအကြီးအကဲနဲ့စက်တင်ဘာလ23ရက်နေ့မှာတွေ့ဆုံဖို့စီစဉ်ထားကြပေမဲ့မတွေ့ဖြစ်ခဲ့ဘဲနဲ့2008ဖွဲ့စည်းပုံဇယားတင်တဲ့နှစ်ပြင်ဆင်ရေးအတွက်အပြေရဖို့ပေါင်ဆန်းမှာနေရကြဆွေးနွေးမှာဖြစ်တယ်လို့သိရပါတယ်နေပြည်တော်ကတော့ဘယ်နှစ်သွားမယ်ဆိုတာမသိရသေးပါဘူးငင်းချိုင်းဆွေးနွေးဖို့ပို့ချုပ်မှုချင်းမြောင်းလိုင်းဘက်ကပထမအကြိမ်ဖိတ်ခေါ်မှုမှာ UWSA ဝတ်တပ်ဖွဲ့ကမေလ29ရက်နေ့မင်္ဂလာတပ်ဖွဲ့ NDAA ကဇွန်လ9ရက်နေ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကဇူလိုင်လ2ရက်နေ့တို့မှာပထမအကြိမ်သွားရောက်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်
ရှမ်းပြည်နယ်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလလဖရဲ့ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်တဲကဗဟုဌာနချုပ်နေရာနောင်ထုတ်ဒေသကစစ်ကောင်စီရဲ့တပ်စခန်းတစ်ခုတပြိုင်တည်းတိုက်ခိုက်ဖျက်ဆီးခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ12ရက်နေ့မနေ့9နာရီအချိန်ခန့်ကနောင်ထုတ်ဒေသရွာသိအရှိဖက်ရှိပွန်ချောင်းတရာအစင်းကစစ်ကောင်စီတပ်ရဲ့စခန်းနဲ့နောင်ထုတ်ရွာသိတောင်ဖက်ကလာလန်းကြီးရွာရှိစစ်ကောင်စီစခန်းကုန်းတို့ကိုညီငယ်သောရှမ်းတောင်ဖက်ဒရယ်တပ်ပေါင်းစု USSFU မှဝင်ရောက်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့အဲ့ဒီအဖွဲ့ကထုတ်ပြန်ထားပါတယ်နောင်ထုတ်စခန်းသိမ်းစစ်စင်ရေးက USSFU တပ်ပေါင်းစုရဲ့ရှမ်းတောင်အတွက်ပထမဆုံးစစ်မျက်နှာဖွင့်ခြင်းဖြစ်တယ်လို့အဖွဲ့တာဝန်ရှိသူကပြောပါတယ်
ကရင်အမျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတပ်မဟာတုံးမုံမြို့နယ်မှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်ကကြေးရွာ၃ရွာကိုအတ္တမပြောင်းရွှေ့ခိုင်းပြီးချင်းချောက်နေတာကြောင့်ဒေသခံလူထုတွေပြောင်းရွှေ့နေရပါတယ်မုံမြို့နယ်မှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်ကဘူကြီးဆရာလင်းကတမခေါနဲ့တောင်စုရွာကဒေသခံရမရဖတွေကိုခေါ်ယူပြီးပြောင်းရွှေ့ခိုင်းနေတယ်လို့မပြောင်းရင်ရွာကိုမိရှုမယ်ဆိုပြီးချင်းချောက်တာကြောင့်တမခေါရွာကဒေသခံ၃ရွာကြောပြောင်းရွှေ့နေကြရတယ်လို့တရားခံတယောက်ကပြောပါတယ်တောင်စုရွာမှာတော့ KNU ဖက်ကဆက်နေခိုင်းတာကြောင့်တရားခံတချို့ဟာရွာမှာဆက်နေကြတယ်လို့ဒေသခံကရင်လူမှုရေးရအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်စက်တင်ဘာလ23ရက်နေ့တုန်းကလည်းနောင်ကုန်းရွာမှာစစ်ကောင်စီတပ်အင်အား20လောက်ဝင်လာပြီးရွာမှာနေထိုင်နေတဲ့သူတွေအလုံးကိုပြောင်းရွှေ့ခိုင်းတာလည်းရှိပါတယ်
ရခိုင်ပြည်နယ်ကကျောင်းသားကျောင်းသူ11ယောက်ဟာစီးတက္ကသိုလ်ဝင်ခွင့်လျှောက်လွှာတွေကိုစားတိုက်ကအချိန်မီမပူပေးတဲ့အတွက်ဖြေဆူခွင့်မရလိုက်ဘူးလို့သိရပါတယ်တက္ကသိုလ်ဝင်နှန်းစာမျိုးပွဲကိုဂုံထူး6ပါးသားနဲ့အောင်မြင်ခဲ့တဲ့ယတိတောင်မျိုးကမခင်ခင်စော်မှာစီးတက္ကသိုလ်ဝင်ခွင့်လျှောက်လွှာကိုဩဂုတ်လ31ရက်နေ့ကလေးကစားတိုက်ကပုတ်ထားပေမဲ့ယတိတောင်စားတိုက်ကအချိန်မီပြန်မပူပေးတဲ့အတွက်ဖြေဆူခွင့်မရလိုက်တာဖြစ်တယ်လို့ကာယကံရှင်ကပြောပါတယ်အလားတူဂုံထူး4ပါးသားနဲ့အောင်မြင်ခဲ့တဲ့ရံပြဲမျိုးနယ်ကျောင်းနေမောင်ရွာကမောင်စောထက်ပိုင်မောင်ဖုံးမြင့်နိုင်တို့အပြင်မီပုံမြို့နယ်ကန်းတောင်ကြီးကြောက်တော်ဘူးသီးတောင်နဲ့တခြားမြို့တွေကကျောင်းသားတွေကိုလည်းမြို့နယ်စားတိုက်တွေကအချိန်ပြီးပြန်မပူပေးတာကြောင့်ဖြေဆူခွင့်မရခဲ့ကြပါဘူးအခုတော့ပြန်လဲဖြေဆူခွင့်ရဖို့အတွက်အတနာခံစားတင်ဖို့ရန်ကုန်ကိုရောက်ရှိနေတယ်လို့သူတို့ကိုကူညီပေးနေတဲ့ကြောက်ဖြူမြို့ခံတယောက်ကပြောပါတယ်
ချင်းပင်နယ်တောင်ပိုင်းပလောဝမြို့ပေါ်ကိုစစ်ပေးတင်းရှောင်လာတဲ့ချင်းအမျိုးသမီးတယောက်ကလတံမြစ်ထဲခုန်ချပြီးကိုကိုကိုအဆုံးစီရင်တဲ့ဖြစ်ရပ်တစ်ခုစက်တင်ဘာလပထမပတ်ကဖြစ်ပွားခဲ့တယ်လို့သိရပါဗျ။အဆုံးစီရင်သွားတဲ့အမျိုးသမီးကဩဂုတ်လကုန်ပိုင်းကအပေါင်သားကြီးရွာနားမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့အကြားကတိုက်ပွဲကြောင်းပလောဝမြို့ပေါ်ကိုထွက်ပြေးတင်းရှောင်လာပြီးတော့ဆိုင်ကလုံးစင်နာမှာစစ်ပေးရှောင်နေသူအသက်46နှစ်အရွယ်ဒေါ်မလာဆိုသူဖြစ်ပါ
ါတယ်။သူမဟာစက်တင်ဘာလ6ရက်နေ့ညကဆိုင်ကလုံးဆန္ဒကနေထွက်သွားပြီးတဲ့နောက်ပျောက်ဆုံးသွားခဲ့ရကနေစက်တင်ဘာလ10ရက်နေ့မှာတော့ကြောက်တော်မျိုးအနီးတင်မော့စိတ်မှာသူ့ရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ကြတာလို့ဆိုင်ကလုံးဆန္ဒကစစ်ပေးရှောင်နေတဲ့အပေါင်သားဒေသခံတဦးကပြောပါတယ်။
မွန်ပြည်နယ်အတွင်းတိုက်ပွဲတွေမရှိပေမဲ့ပြစ်ခတ်တပ်ဖြတ်မှုတွေမကြာခဏဖြစ်ပွားနေပြီးရေးမြုပ်နယ်အစင်ကြီးရွာသားတပ်ပုံစရာတယောက်ဖြစ်တဲ့ကိုဖူးစီဆိုတဲ့လူလဲစက်တင်ဘာလ23ရက်နေ့ကတနက်ဖြန်ပြစ်တက်ခံလိုက်ရပါတယ်ရေးမြုပ်လင်းကွင်းဟောင်းအနီးမှာတနက်နဲ့ပြစ်ခတ်ခံရပြီးပွဲချင်းပြီးတည်ဆုံသွားတဲ့ကိုဖူးစီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ3ပိုင်းမှာရေး PDF အဖွဲ့ပြစ်ခတ်တပ်ဖြတ်ခဲ့တဲ့အစင်ကြီးရွာအုပ်ချုပ်ရေးမှူးဟောင်းဦးမောင်မြင့်ရဲ့သားဖြစ်တယ်လို့သိရပါတယ်ကိုဖူးစီကိုရေးဘလူးအဖွဲ့ကပြစ်တက်ခဲ့တာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဘီလင်းမြို့နယ်ထဲမှာစက်တင်ဘာလ10ရက်နေ့မှာတော့တပီနေရွာကဦးအောင်ညွန့်စက်တင်ဘာလ10ရက်နေ့မှာတော့စစ်တပ်အငိမ့်စားဘူမူလှဝင်းသိန်းတို့ပြစ်တက်ခံခဲ့ရပြီးစစ်ကောင်စီတရင်ပေးဒလန်ဆိုပြီးတတ်မှတ်ခံထားရသူတွေကိုဒီတက်ခံ PDF အဖွဲ့ကပြစ်ခတ်တပ်ဖြတ်တာတွေဆက်လက်လှုပ်ဆောင်နေတယ်လို့သိရပါတယ်
ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းကကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့တပ်ရင်း14ဘက်ကိုစက်တင်ဘာလ12ရက်နေ့မနက်ပိုင်းကစစ်ကောင်စီဟာဂျက်တိုက်လေယာဉ်တွေအပြင်မြေပြင်ထိုးစစ်တွေနဲ့ပါဘုံကျဲတိုက်ခိုက်ခဲ့ပြီးတဲ့နောက်စခန်းကိုသိမ်းပိုက်လိုက်ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကိုကျွန်မအမီကဆက်သွယ်မေးမြန်းရမှာတော့အခုလိုမျိုးစပြောပါတယ်
အဘက်ကအခြေအနေကတော့ကျွန်တော်တို့ကတက်ချင်းစစ်လေးနေမယ်ဖြစ်ပါတယ်။အဲ့ဒီနေမယ်မှာရှစ်တန်းကပေါ့နော်အတက်ခွဲယုံစိုက်ထားတဲ့နေရာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့တိုက်နေယုံစိုက်ထားတဲ့နေရာဖြစ်ပါတယ်။အဲ့ဒါချစ်သူစုဘက်ကနဲ့ဒီနေပင်ကနဲ့တက်လာတဲ့ဒီရန်သူတွေပေါ့နော်အဲ့အဘက်ကနဲ့တက်လာတာရှိတယ်။နောက်တစ်ခုရှိတာကတော့လေကြောင်းကနဲ့လည်းတိုက်လေကြောင်းကနဲ့တနေကုန်လောက်ရောက်လို့ရတာပေါ့ဂျက်ဖိုက်တာတို့ဟယ်လီကော်ပတာတို့နဲ့တိုက်ပြီးမှချစ်ချင်းနဲ့ပြန်တက်လာတာဆိုတော့အဲ့ဒီနေရာမှာတော့ကျွန်တော်တို့ကတော့မရှိဘူး
။ဒါဆိုရင်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကအဲ့ဒီစခန်းကိုတိုက်ပွဲမဖြစ်ဘဲနဲ့လာပြီးတော့သိမ်းသွားတယ်ဆိုတဲ့သဘောမျိုးလားရှင့
်။လက်ရှိခြေနေမှာတော့ကျွန်တော်တို့မရှိဘူး။ညာတော့ရှိတယ်။ကျွန်တော်တို့ပြောင်းသွားတာတော့နည်းတော့ကျသွားပြီ။ဆိုတော့ကျွန်တော်တို့လည်းတိုက်ပွဲလည်းမဖြစ်ဘူး။တို့ရောက်တာပေါ့။ရောက်ပြီးမှတို့ရောပြန်ခောက်သွားတာ၊ပြန်ဆုတ်သွားတာ။အဲ့လိုအနေထားပဲရှိပါတယ်။ကျွန်တော်တို့လည်းမရှိဘူး။မရှိဘူးဆိုတော့ခုခံတိုက်ပွဲတွေလည်းဘယ်သူနဲ့မှမဖြစ်တဲ့သဘောမျိုးဖြစ်ပါလေ။
အော်ဟုတ်ကဲ့ရှင့်ဆိုတော့အဲ့ဒီစခန်းကုန်းမှာက KIA တပ်ဖွဲ့တွေရရောဘာကြောင့်ရှိမနေတော့တာလဲဟိုအဲ့ဒီမှာမရှိတော့တာရောကြပြီလားရှင့
်အဲ့ဒီပတ်ဝန်းကျင်မှာသူတို့လည်းစစ်ရင်အားလေစုထားမှာအတိုးထဲမှာဝင်တာလည်းကြပြီဆိုတော့သူတို့လည်းအဲ့ဒီစခန်းရှိတဲ့ဘက်မှာစစ်ကြောင်းတက်ဖို့စီစဉ်တာလည်းကျွန်တော်တို့လည်းတရင်တာကြားထားတာနောက်တစ်ခုရှိတာတော့ကျွန်တော်တို့လည်းပြုံးဖို့လည်းစီစဉ်တော့ရှိထားတာဖြစ်ပါတယ်အမြန်ပါတော့အဲ့တော့ကျွန်တော်တို့လည်းစိုးကြီးရနဲ့ရွှေ့ထားတာပေါ့ပြောင်းထားတာဖြစ်သွား
အခုစစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကတင်ပိုက်လိုက်တဲ့ KIA တပ်စခန်းဟာတနိုင်ပြည်လိုလမ်းမပေါ်ကစတူးစုကျေးရွာနားမှာရှိတာဖြစ်ပါတယ်။ဒါကြောင့်စတူးစုရွာတဲ့ဒီတိုက်ပွဲတွေဖြစ်ပွားလာမှာကိုစိုးရိမ်ပြီးရွာသားတွေကတော့မြစ်ကျနာမျိုးဘက်ကိုတိုက်ပွဲရှောင်သွားကြသူတွေလည်းရှိတယ်လို့စတူးစုဒေသခံအမျိုးသားတစ်ယောက်ကပြောပါတယ်ရှင်။စစ်အာဏာရှင်စနစ်ဆက်ကျင်တော်လှန်တဲ့မြမနွေဦးတော်လှန်ရေးမှာတက်ချင်းအဖြစ်တိုက်ပွဲဝင်နေတဲ့ချင်းအစိုးရရေဘက်ကဖန်နန်းရဲ့စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ပေးမဲ့အစီအစဉ်ကိုဒီနှစ်ကုန်ပိုင်းမှာစတင်တော့မယ်လို့သိရပါတယ်ရေဘက်ကဖန်နန်းဆိုတာဘာလို့လဲသူလုပ်မဲ့အစီအစဉ်အကြောင်းကိုရောဘက်ကစူးစီးထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ရေဘက်ကာဖန်နိုင်ဟာမြန်မာနိုင်ငံကစစ်ပေးရှောင်ပြည်သူတွေအထူးသဖြင့်ချင်းစစ်ပေးရှောင်တွေအများစုနေထိုင်ကြတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုသွားရောက်ပြီးစစ်ပေးရှောင်တွေရဲ့လူအချက်တွေကိုကူညီဖို့ပြင်ဆင်လျက်ရှိပြီးလာမယ့်အောက်တိုဘာလကုန်ပိုင်းမှာသူ့ရဲ့ The Compassion Project ကိုစတင်နိုင်မယ်လို့သိရပါတယ်သူ့ရဲ့မီဇိုရမ်ပြည်နယ်စစ်ပေးရှောင်ကူညီရေးခရီးစဉ်နဲ့ပတ်သက်ပြီးရေဘက်ကာဖန်နိုင်ကယခုလိုချင်းပါတာစကားနဲ့ပြောပါတယ်
Project Karakane Dona Project Mean to the Compassion Project
Theory Project ကတော့ The Compassion Project လို့နာမည်ပေးထားပါတယ်ဒီ project အရာကျွန်မလည်းစစ်ပေးရှောင်တွေစီမှာတလားလောက်အကူအညီပေးနေတဲ့ voluntary နဲ့သွားနေမှာပါဒီ project မှာမိတ်ဆွေတို့အကူအညီတွေအများကြီးလိုအပ်ပါတယ်ဒီ project မှာတော့ဥတီချက်တွေကအများကြီးရှိတယ်ပထမအနေနဲ့ကျွန်မရေးကုသမှုတွေလုပ်မယ်ကလေးတွေအတွက်လိုအပ်တဲ့အဝတ်အထည်တွေနောက်ပြီးတော့စားနပ်ရိက္ခာအတွက်ကူညီပေးသွားမှာပါကျမကြီးဆွေးနွေးပွဲတွေလည်းလုပ်သွားဖို့စီစဉ်ထားပါတယ်
သူရဲ့ခရီးစဉ်ကို The Compassion Project လို့နာမည်ပေးရတဲ့အကြောင်းရင်းကတော့ဘယ်အရာပဲလုပ်လို့ဘုရားစီကလာတဲ့ချစ်ချင်းမေတ္တာနဲ့သူတစ်ပါးကိုပြန်လဲအမှုထမ်းစီခြင်းတဲ့သဘောဖြစ်တယ်လို့ဆိုပါတယ်။ Rebecca Fanai လို့လူသိများတဲ့ Rebecca Fanai ဟာချင်းပြည်နယ်ဖလန်းမြို့မှာမွေးဖွားပြီးစကိုင်းတိုင်းကလေးမြို့မှာကြီးပင်းခဲ့ပြီးတော့မိသားစုနဲ့အတူ American ပြည်ထောင်စုကို2012ခုနှစ်မှာပြောင်းရွှေ့သွားခဲ့ကြတာပါ။သူမဟာ American ပြည်ထောင်စုမှာ Bachelor of Science in Nursing ဘွဲ့ကိုရရှိထားသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆက်အနာသိမ့်မှုဖြစ်ပွားပြီးနောက်တနိုင်ငံလုံးဆက်အနာရှင်စနစ်ဆန့်ကျင်တော်လှန်မှုဖြစ်ပွားလာတဲ့အချိန်ကစပြီး Rebecca Fanai ဟာသူကျွမ်းကျင်တဲ့အစုပညာအဖြစ်မြန်မာနေယူတော်လှန်ရေးမှာပါဝင်ခဲ့သူတစ်ဦးဖြစ်ပါတယ
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
စက်တင်ဘာလ16ရက်နေ့မှာစစ်တပ်ကကမ်းလှမ်းထားတဲ့ဒုတိယအကြိမ်ငြိမ်းချမ်းဆွေးနွေးရေးအတွက် UWSC ဝါတပ်ဖွဲ့ NDAA မင်္ဂလာတပ်ဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့ဟာစုပေါင်းသွားရောက်တွေ့ဆုံဖို့ပန်းဆန်းမြို့မှာဆွေးနွေးကြမယ်လို့သိရပါတယ်။ရခိုင်ပြည်နယ်ကចောင်းသားចောင်းသူ17ယောက်ဟာဆေးတက္ကသိုလ်ဝင်ခွင့်လျှောက်လွှာတွေကိုစာတိုက်ကအချိန်မီမပို့ပေးတဲ့အတွက်ပြေဆိုခွင့်မရလိုက်ဘူးလို့သိရပါတယ်။
တော်ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တိုင်းရင်သတင်းလွှာအပတ်စဉ်အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။တော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ
်။ယူကရိန်းနိုင်ငံကကပ်ပဲတိနယ်ကိုခိုးယူမှုနဲ့ဆက်နွယ်သူတွေနဲ့ယူကရိန်းကလေးငယ်တွေကိုရုရှားနိုင်ငံနဲ့အတင်းကျပ်ပို့ဆောင်မှုညှဉ်းချသူဖြစ်ဆွဆွဲခံရသူတူပါဝင်ရုရှားရာရှိတချို့ကိုအမေရိကန်ကကြာသပတေးမှာစီဝိုင်းပိတ်ဆို့တံခတ်မှုတွေချမှတ်လိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုတွေရုရှားစုရမှာတာဝန်ရှိတယ်လို့အမေရိကန်ကဆက်လက်ခံယူထားဆဲဖြစ်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုသွားပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တရုတ်အနေနဲ့မေကွန်းထုတ်တာတွေစိုးရိမ်ပူပန်တာတွေကိုသူအနေနဲ့နားလည်သဘောပေါက်တဲ့အကြောင်းဥဇ်ဘက်ကစ္စတန်နိုင်ငံမှာတရုတ်သမ္မတရှီရှင်းပင်နဲ့တွေ့ဆုံတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ယူကရိန်းပြည်ပကမှာထိညိပြီးတော့ရက်တီတဲ့မိတ်ဆွေတရုတ်ရဲ့ရက်တီချစ်ပေါ်မှာတံမိုးထားတဲ့အကြောင်းလဲရုရှားသမ္မတကစမာကန်မြို့မှာတရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းမှာစပိုရီရှားနျူကလ িয়ার တာအပိစဲပေါ်မှာရုရှားတပ်တွေသိမ်းပိုက်ထားတာအဆုံးသတ်ဖို့နိုင်ငံတကာနည်းမြူဆိုင်အေဂျင်စီ IAEA ဘုတ်ဖွဲ့ရဲ့ဩစတြေးလျနိုင်ငံဗီယက်နမ်ရုံးချုပ်ကတကယ်ပဲစီးပွားရေးမှာဆုံးဖြတ်လိုက်တဲ့အကြောင်းတန်တမန်တာဝန်ကပြောဆိုလိုက်ပါတယ်။ IAEA ဆုံးဖြတ်ချက်မှာတော့ဇပိုရီရှားပါဝင်ယူကရိန်းနိုင်ငံကနျူကလ িয়ার စစ်ရုံတွေမှာရုရှားရဲ့လူရက်တွေနဲ့တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုထားပါ။အဖွဲ့ဝင်35ယောက်ပါဝင်တဲ့ဘုတ်ဖွဲ့မှာတရုတ်နဲ့ရုရှားနှစ်နိုင်ငံကကန့်ကွက်ခဲ့ပြီးထောက်ခံမဲ့26မဲမဲပေးတာက9မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဇပိုရီရှားနျူကလ িয়ার စစ်ရုံကိုစစ်ဘက်ကသိမ်းပိုက်ထားတာကြောင့်မတော်တဆဖြစ်နေတဲ့အန်ဒီယာတွေတိတိကျကျတိုးလာနေပြီးယူကရိန်းနာမကအင်းနီချင်းတွေနဲ့နိုင်ငံကတိုင်းဝန်ကိုပါထိခိုက်နိုင်တယ်လို့လည်းဆုံးဖြတ်ချက်မှာဖော်ပြခဲ့တာပါ။လန်ဒန်မြို့မှာရှိတဲ့ Westminster ကမ်းမမှာထားရှိတဲ့ဗီမာကြီး Elizabeth ရဲ့ရုပ်လောင်းကိုနောက်ဆုံးကာရဝါပြုဖို့ထောက်မများစွာတဲ့လူရင်းကြီးဟာခြေစာပင်းနဲ့မနဲ့ရောက်တဲ့အထိညလုံးပေါက်တန်းစီဆောင်ဆိုင်ကြပါတယ်။ထိုင်းမြင့်နဲ့ Tower Bridge တလျှောက်မှာအရှိသုံးပိုင်ခွဲလောက်ရှိတဲ့လူရင်းကြီးဆောင်ဆိုင်နေကြတာကိုတွေ့မြင်ကြရပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် ATF တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးမာရရှင်ကျမသင်္ကီထိုက်ပ
This program has come to you from the Voice of America, Washington.